Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Day 2019ခုနှစ်ဖေဖော်ဝါရီလ22ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလွှင့်ပြီးတာ30:40:49တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့စုပြတ်မှာပါရှင် American ပြည်ရင်းနဲ့နေဆက်လုံခြုံရေးအတွက်ဒီနေ့ကြက်ကြက်ဆောင်ရွက်မဲ့အသေးစိတ်အစီအစဉ်တွေကိုအမိမြေလုံခြုံရေးဌာနကအင်္ဂါနေ့တုန်းကထုတ်ပြန်လိုက်ပါတယ်တချို့သတင်းဌာနတွေကရည်ရွယ်ချက်ရှိရှိနဲ့မမှန်မကန်မမျှတတဲ့သတင်းတွေကိုထုတ်ပြန်နေတယ်လို့အင်ဂျီရောပြောခွင့်ရသူကပြောပြီးတော့မီဒီယာတွေအပေါ်သမ္မတထရမ့်ရဲ့သဘောထားကိုကာကွယ်ခဲ့ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုမနက်နာချမ်းနဲ့အထင်ရှားပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုဆွဆဲချက်တွေပေါ်ရခိုင်စုံစမ်းရေးကော်မရှင်ရဲ့စုံစမ်းတွေ့ရှိချက်တွေဟာမှန်ကန်တိကျမှုမရှိကြောင်းနဲ့ယုံကြည်လို့မရနိုင်ကြောင်းလူအခွင့်အရေးဖွဲ့တွေကပြောပါတယ
် We've been advising all along that needs to be an independent international commission
to look at the violence in our time state both by HRWF GK Press Adam ပြောကြားသွားတော့ပါဒီသတင်းမျိုးကိုသတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအမေရိကန်ဘိုအစိုးရနေဆက်လုံခြုံရေးနဲ့လောင်ဝကဥပဒေကိုတင်းတင်းကြပ်ကြပ်ကန်တွယ်သွားမယ်လို့အင်ဂျီရောကပြောကြားလိုက်တဲ့အကြောင်းနဲ့အတူသမ္မတထရမ့်ရဲ့ပြည်ဝင်ဗီဇာပိတ်တဲ့အမေကိုပြည်ထောင်စုယူကန်တရားရုံးကပယ်ချပြီးတဲ့နောက်မြန်မာနိုင်ငံချင်း တိုင်းရင်းသားတွေမိသားစုတစုဒီအမေရိကန်တိုင်းပြည်နိုင်ငံကိုရောက်ရှိလာတဲ့အကြောင်းနဲ့တခါနောက်ပိုင်းမှာဒီNDA ရဲ့ကျင်းပမဲ့ပင်လုံနဲ့ပတ်သက်တဲ့ထောက်ခံမှုတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်စုမြတ်မှုနဲ့မနက်နာချမ်းတို့ကပြောပြပါလိမ့်မယ်ခင်ဗျာ
American နိုင်ငံတွေကိုတရားမဝင်နေထိုင်မဲ့သူတွေဝင်မလာနိုင်အောင်နဲ့တရားမဝင်နေထိုင်နေကြသူတွေကိုနိုင်ငံတွေကနေနှင့်ထုတ်မဲ့အသေးစိတ်အစီအစဉ်တွေကိုအမိမြေလုံခြုံရေးဌာနကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့25ရက် January လ25ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်နှစ်ခုအတိုင်းလက်တွေ့အကောင်ထည်ဖော်မဲ့ညွှန်ကြားချက်နှစ်ခုကိုအမိမြေလုံခြုံရေးဝန်ကြီး John Kelly ကအင်္ဂါနေ့တုန်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။အစီအစဉ်တွေထဲမှာနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေနောက်ထပ်ခန့်အပ်ဖို့အစီအစဉ်အပြင်ဒေသခံအာဏာပိုင်တွေကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတိုင်းဆောင်ရွက်ခွင့်ပေးတာတွေပါဝင်တယ်လို့နိုင်ငံတွေကနေချက်ချင်းဦးစားပေးနှင်ထုတ်မဲ့သူစည်းရင်းကိုလည်းထပ်တိုးထုတ်ပြန်ခဲ့ပါတယ်။ချက်ချင်းအသက်ဝင်တဲ့ဒီညွှန်ကြားချက်တွေအရနိုင်ငံထဲမှာရှိမနေသင့်တဲ့သူတွေကိုဖယ်ရှားရေးအတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုအမိမြေလုံခြုံရေးဝန်ထမ်းတွေကထိထိကျကျမှန်မှန်ကန်ကန်ဆောင်ရွက်ပါလို့လည်းဖော်ပြထားပါတယ်။အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်တွေထဲမှာမိဘတွေနဲ့အတူအမေရိကန်ကိုရောက်လာပြီးတော့တရားမဝင်နေထိုင်နေကြတဲ့အသက်မပြည့်သူတွေကိုနှင်ထုတ်မဲ့အစီအစဉ်တော့မပါဝင်ပါဘူး။အရင်သမ္မတအိုဘားမားလက်ထက်တုန်းကအသက်မပြည့်သေးတဲ့တရားမဝင်နေထိုင်နေသူ9သိန်းခွဲလောက်ကိုယာယီတရားဝင်နေထိုင်ခွင့်နဲ့ပညာသင်ခွင့်ပေးထားခဲ့တာပါ။သမ္မတထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအသစ်တွေဟာနိုင်ငံတော်မှာရှိနေကြတဲ့နိုင်ငံသားကလာရောက်အခြေချနေထိုင်သူမိသားစုတန်းတဲ့ချီအတွက်ရက်ဆက်တဲ့ရွေးဆောင်ရွက်မှုတွေဖြစ်တယ်လို့နိုင်ငံများအခြေချနေထိုင်သူများအရေးကိုဆောင်ရွက်နေသူတွေကပြောနေကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်ကဂျူးတွေပေါ်ချိမ့်ချောက်မှုတွေကြီးထွားလာတာကိုရှုံချလိုက်ပြီးရပ်တန့်အောင်လုပ်ရလိမ့်မယ်လို့လည်းပြောဆိုလိုက်ပါတယ်။ဂျူးအတိုင်းဝိုင်းနဲ့ဂျူးလူမှုရေးစင်တာတွေကိုပိတ်မှတ်ထားချိမ့်ချောက်မှုတွေဟာဆိုးဝါးပြီးတော့နာကျင်စရာကောင်းတယ်လို့အမုန်းတရားနဲ့ခွဲခြားဆက်ဆံမှုဒုစရိုက်တွေကိုအမြင့်ကနေလှန့်ပစ်ဖို့လိုအပ်နေပြီဆိုတာကိုသတိပေးရရောက်နေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။Washington DC ကအမျိုးသားယဉ်ပြင်မှာရှိတဲ့ African American သမိုင်းနဲ့ယဉ်ကျေးမှုပြတိုက်အသစ်ကိုအင်္ဂါနေ့ကတွားရောက်လဲပတ်စဉ်သမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီနှစ်ဆက်အစလို့၄ချိန်မြောက်ဖြစ် American ပြည်နယ်တော်တော်များများကဂျူးလူမှုရေးစင်တာအနည်းဆုံး10ခုလောက်ကိုဘုံခွဲတိုက်ခိုက်မဲ့ချိန်ချောက်မှုတွေလက်ခံရရှိခဲ့တဲ့အကြောင်းဂျူးလူမျိုးတွေကိုအကာအကွယ်ပေးရေးအဖွဲ့ ADL ကတနင်္လာနေ့မှာတိုင်ကြားခဲ့ပြီးနောက်တစ်ရက်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ပြစ်တင်ရှုံချတဲ့အကြောင်းမှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။စင်တာတွေမှာဖောက်ခွဲရေးပစ္စည်းတစ်စုံတစ်ရာမတွေ့ခဲ့ရသလိုချိမ့်ချောက်မှုတွေဟာလည်းခိုင်မာမှုမရှိဘူးလို့ ADL အဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်။ Missouri ပြည်နယ် University မြို့ကသင်္ချိုင်းတစ်ခုမှာဂျူးလူမျိုး190ကျော်ရဲ့အုပ်ဂူတွေဟာတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖျက်ဆီးခံခဲ့ရပါတယ်။
သတင်းမီဒီယာတွေဟာအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအမြစ်တက်ပြောနေတဲ့အပေါ်အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားခဲ့ပြီးတော့တချို့သတင်းဌာနတွေကရည်ရွယ်ချက်ရှိရှိနဲ့မမှန်မကန်မမျှတတဲ့သတင်းတွေကိုထုတ်ပြန်နေတယ်လို့ပြောကြားခဲ့ပါတယ် လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်အပါအဝင်အခြေခံအခွင့်အရေးတွေကိုအာမခံထားတဲ့အမေရိကန်ဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်ကိုသမ္မတအနေနဲ့အင်မတန်မှအလေးထားတယ်လို့မစ္စတာစပိုက်ဆာကဆိုခဲ့တယ်လို့သတင်းမီဒီယာတွေအနေနဲ့လည်းအကောင့်ပြောခံစီရင်အကောင့်လုတ်ပြဖို့လိုမယ်လို့သူကပြောခဲ့ပါတယ်တချို့သတင်းဌာနတွေဆိုရင်လက်တွေ့ဖြစ်နေတဲ့အခြေအနေတွေနဲ့ပြောင်းပြန်မမှန်ကန်မမျှတစွာရေးသားဖော်ပြနေကြတယ်လို့လည်းမစ္စတာစပိုက်ဆာကဆွဆွဲခဲ့ပါတယ်။အဲဒီလိုသတင်းဖော်ပြမှုတွေကိုသမ္မတကစိုးရိမ်တယ်လို့လည်းဆိုပါတယ်။သမ္မတရဲ့အဆိုအတုအယောင်သတင်းမီဒီယာတွေဖြစ်ကြတဲ့ New York Times, NBC, ABC, CBS နဲ့ CNN သတင်းဌာနတို့ဟာသူ့ရဲ့ရန်သူတွေမဟုတ်ဘဲ American ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကရေးသားခဲ့ပါတယ်။သတင်းမီဒီယာတွေဟာမယိုသားဘူးအထုအယောင်တွေအတိုက်ခံပါတီရဲ့သတင်းဌာနတွေဖြစ်တယ်လို့သမ္မတ Trump ကဟိုးအရင်ကတည်းကမီဒီယာတွေကိုဝေဖန်ပြောကြားရှံဖြစ်နေတာဖြစ်ပါတယ်။ဩစာညောင်းတဲ့ Republican အထက်လွှတ်တော်အမတ် John McCain အပါအဝင်သမ္မတကိုဝေဖန်နေသူတွေကတော့သတင်းလွတ်လပ်မှုနဲ့သတင်းမီဒီယာတွေဘက်ကနေကာကွယ်ပြောကြားခဲ့ကြပါတယ်။အရင် American သမ္မတတွေနဲ့သတင်းမီဒီယာတွေကြားမှာမပြေလည်မှုတွေရှိခဲ့ပေမဲ့လည်းအခု Trump အစိုးရနဲ့လောက်အငင်းပွားစရာအခြေအနေမျိုးမရှိခဲ့ဘူးပါဘူးရှင်။
တခါတရံသဘောထားအမြင်မတူတာမျိုးတွေရှိပေမဲ့ဥရောပမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနစ်ကီဟာလေးကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မူဝါဒရေးရာကွဲပြားမှုတွေနဲ့အငင်းခုန်ပြောဆိုတာတွေတခါတရံမှာရှိတတ်ပေမဲ့နောက်ဆုံးတစ်နှစ်မှာတော့ဥရောပမဟာမိတ်တွေပေါ်ထားရှိတဲ့စိတ်ပိုင်းဖြတ်မှုတွေရောပါသွားတယ်လို့တော့အဓိပ္ပာယ်ဖွင့်လို့မရနိုင်တဲ့အကြောင်းပိုင်းဖြတ်ချက်တွေဟာလည်းခိုင်မာမှုရှိတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်သံအမတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မြောက်အတ္တလန္တိတ်စစ်ဆေးချုပ်နေတိုးအဖွဲ့ဟာလည်းတမိုင်းကြောင်တခြားအခိုင်မာဆုံးမဟာမိတ်ဖြစ်ကြောင်းသံအမတ်ကြီးဟာလေးကပြောဆိုခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်အဖွဲ့ကြီးကိုပုံမထိရောက်မှုရှိလာအောင်လှုံ့ဆော်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့သူတို့ရဲ့နေတိုးမဟာမိတ်တွေနဲ့လက်တွဲလှုံ့ဆော်သွားဖို့တန်ဋိဌာန်ချထားပြီးမယ်။တခြားနေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုညီညီမျှမျှထည့်ဝင်ဖို့လိုအပ်ကြောင်းနေတိုးအဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကိုအမေရိကန်ဒုသမ္မတ Mike Pence ကတနင်္လာနေ့မှာပြောကြားခဲ့တယ်လို့ပဲသံအမတ်ကြီးကလည်းထပ်လောင်းပြောဆိုခဲ့တာဖြစ်ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပုတ်ထူးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မောင်တော်မြို့နယ်လူဖမ်းပြင်ရွာရဲ့တောင်ဘက်ဂိုက်300အကွာကွင်းပြင်တစ်ခုမှာသတင်းရရှာဖွေရမှာမြုပ်နှံထားတဲ့အမျိုးသားအလောင်း1လောင်းအမျိုးသမီးအလောင်း3လောင်းစုစုပေါင်း4လောင်းတွေ့ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာအင်္ဂါနေ့ညနေပိုင်းကဖော်ပြခဲ့ပါတယ်မင်းတပိုင်အကြမှာပဲပြန်ဖြုတ်ခဲ့တဲ့အဲ့ဒီသတင်းကြေညာချက်ထဲမှာစစ်ဆေးတွေ့ရှိချက်အရအမျိုးသားတယောက်ရဲ့အလောင်းမှာဥကောင်းပွင့်ထွက်ဒဏ်ရာနဲ့တခြားဒဏ်ရာတစ်ခုတွေ့ခဲ့ရတယ်လို့အမျိုးသမီး3ဦးအလောင်းအနက်2လောင်းမှာတော့နောက်ကျောဖောက်ဝင်တန်းရကျောရိုးကျိုးတန်းရတွေတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒီသတင်းထဲမှာအချက်လက်တွေကိုပြန်စစ်ဆေးခိုင်းထားတယ်လို့သမရာယုံပြောခွင့်ရသူက VOA ကိုပြောပေမဲ့အသေးစိတ်ပြောကြားခြင်းမရှိပါဘူး။ဒီကိစ္စကိုရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေဦးဆောင်တဲ့အဖွဲ့ကတွားရောက်စုံစမ်းနေတယ်လို့မောင်တော်ရဲစခန်းမှုကလည်း VOA ကိုပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ Facebook စာမျက်နှာမှာခေတ္တသာဖော်ပြခဲ့တဲ့သတင်းတွေမှာအဲ့ဒီနေရာမှာလူတွေအလောင်းတွေမြုပ်နှံထားရဲဆိုတာကိုလူတယောက်ကသတင်းပေးလို့တွားရောက်တူးဖော်ရင်းနဲ့တွေ့ရှိခဲ့တာလို့ရေးထားပါတယ်။မောင်နှောဒေတာတွေကနေမြေရှင်းလင်းရေးဆောင်ရွက်မှုတွေအတွင်းမှာအမျိုးသမီးတွေအပေါ်အတ္တမပြုခြင်းမှုလူသတ်မှုမိရှုံမှုစတဲ့လူခွေရချိုးပေါက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာပါ။တစ်ဖက်မှာလည်းအစိုးရနဲ့နီးစပ်တဲ့ဒေတာကန်တချို့တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်နေတဲ့အစိုးရရဲ့ဆောင်ရွက်မှုတွေဟာလုံလောက်မှုမရှိဘူးလို့ Amnesty International လူခွေရအဖွဲ့ကြီးကဝေဖန်ခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံထဲမှာအမျိုးသားကော်မရှင်3ခုဖွဲ့စည်းစုံစမ်းနေပေမဲ့တိကျလွတ်လပ်မှုမရှိသလိုယုံကြည်ရလောက်တဲ့အနေအထားမရှိတာကြောင့်အမှန်တရားနဲ့မျှတတဲ့အဖြေထွက်လာမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်ဗမ်မလိုက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက် Amnesty International ရဲ့ February 22ရက်နေ့ထုတ်ပြန်ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ရှင်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုစလဲမစ်ရန်ဟီလီဟာ၃ရက်ကြာသူ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဒီကနေ့မှာတော့ကော့ဆက်စ်ဘဇားမှာရှိတဲ့တခြားရိုဟင်ဂျာဒုက္ခသည်စခန်းတွေကိုထပ်မံသွားရောက်ဖို့ရှိတယ်လို့အဲ့ဒီဟာဒေသခံအာဏာပိုင်တွေပြီးတော့ဒေသဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေအပြင်နိုင်ငံတကာ NGO တွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်မနေ့ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ကတော့ Cossus Bazaar ဒေသကအသစ်ဆောက်လုပ်ထားတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပူးတွဲအတွင်းဝန်ဘာကီဘီလာနဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ကတာဝန်ရှိသူတွေနဲ့တွားရောက်ခဲ့ပြီးတော့၃နာရီကြာအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့ပါတယ်။လက်တလောအဲ့ဒီဒုက္ခသည်စခန်းမှာရိုဟင်ဂျာ 9,000 လောက်ခုတ်လုံနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှော့ဒေသမှာအော်တိုဘာလ9ရက်နေ့ကနယ်ကြားဆောင်ရဲစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေလုံခြုံရေးရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခဲ့ကြတဲ့ဆိုတဲ့ရိုဟင်ဂျာမွတ်စလင်9000နီးပါးရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်ဒီအခြေအနေတွေကိုကိုယ်တိုင်စုံစမ်းလေ့လာဖို့မစ္စစ်ရန်ဟီလီတွားရောက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံအိုချာကဒီခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်
Direct from Washington, the voice of America, VOA. ဘုရင့်မနေ့ကင်းထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမဆုမဲမွန်နဲ့မနန္ဒာချန်တို့ကပြောပြခဲ့ကြတာပါ။သောရရှင်နေအခုနားဆင်နေရတာက VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တိုက်ရိုက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နေတယ်လို့ Facebook ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဒီနိုင်ငံတကာသတင်းတပုတ်နဲ့စတင်ကြပါတယ်။ American ပြည်ထောင်စုလုံခြုံရေးအတွက်နေဆက်လုံခြုံရေးနဲ့ဗဟိုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုကြက်ကြက်မမတ်ဂင်တွဲသွားမဲ့အစီအစဉ်ကိုအမိမြေလုံခြုံရေးဌာနကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီလ25ရက်နေ့ကသမရထုတ်ပြန်ခဲ့တဲ့အငင်းပွားပွဲရာလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်ချက်အမိတွေကပြည်တွင်းရေးဆိုင်ရာနဲ့နေဆက်လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စတွေပေါ်ဘိုးအစိုးရကအကောင့်ထဲပေါ်ဆောင်ရွက်သွားမဲ့အသေးစိတ်ညွှန်ကြားချက်တစ်ခုကိုထုတ်ပြန်ခဲ့တာပါအမိမြေလုံခြုံရေးအတွက်ရည်ရွယ်တဲ့ဆောင်ရွက်မှုလို့ဒီအင်ဘူရိုပြောခွင့်ရကပြောတဲ့အစီအစဉ်နဲ့ပတ်သက်လို့မဆုမြတ်မွန်ကပြောပြပါလိမ့်မယ်ခင်ဗျာ
အမေရိကန်တဲ့ကိုတရားမဝင်ဝင်ရောက်လာမဲ့သူတွေကိုတားဆီးဖို့နဲ့တရားမဝင်နေထိုင်နေသူတွေနိုင်ငံထဲမှာရှိမနေသင့်တဲ့သူတွေကိုရှာဖွေဖော်ထုတ်ဖယ်ရှားမဲ့အစီအစဉ်တွေကိုအမိမြေလုံခြုံရေးဌာနကထုတ်ပြန်ခဲ့ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်ကနေတရားမဝင်ဝင်ရောက်လာသူအရေအတွက်များလာလွန်းတဲ့အတွက်ဗဟိုအစိုးရဌာနတွေနဲ့အရင်းအမြစ်တွေမှာဝင်ပြီးနေပြီးအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုအကြီးအကျယ်ထိခိုက်နိုင်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်တွင်းမှာအရေးယူကင်တွယ်ဖို့နဲ့နယ်စပ်လုံခြုံရေးတိုးမြှင့်မှုအတွက်သမ္မတဒေါ်နယ်ထရန့် January 25ရက်နေ့ကထုတ်ပြန်ခဲ့တဲ့သမ္မတအမိန့်နှစ်ခုကိုအကောင့်ထည့်ဖော်မဲ့အသေးစိတ်လမ်းညွှန်ချက်နှစ်ခုကိုပြည်ထောင်စုဌာနတွင်မှထုတ်ပြန်ခဲ့တာဖြစ်တယ်လို့အင်ဘူရိုပြောခွင့်ရသူရှွန်စပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတိုင်းပြည်ထောင်စုဌာနကဆောင်ရွက်နိုင်ဖို့အတွက်သမ္မတကလုတ်ပိုင်ခွင့်အာဏာပေးလိုက်တာဖြစ်တယ်လို့ Mr. Spicer ကပြောခဲ့ပါတယ်
The memo regarding the executive order enhancing public safety in the interior of the United States outlines several practices and policies in order to strengthen the efficient and faithful execution of this country's immigration laws.
အမေရိကန်နိုင်ငံအတွင်းမှာရှိကြတဲ့ပြည်သူတွေပုံမလုံခြုံရေးအတွက်သမ္မတအမိန့်နဲ့ပတ်သက်တဲ့ညွှန်ကြားစာထဲမှာအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုထိထိရောက်ရောက်တည်တည်ကြကြဆောင်ရွက်နိုင်ဖို့အတွက်လက်တွေ့လုပ်တင်တဲ့အချက်တွေနဲ့မူဝါဒတွေကိုဖော်ပြထားပါတယ်။အဲ့ဒီထဲမှာ ICE လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်အရာရှိတွေထပ်ခန့်ဖို့သူတို့ရဲ့ဆောင်ရွက်ချက်တွေကိုပံ့ပိုးအထောက်အကူပြုမဲ့ဝန်ထမ်းတွေတရားရေးဝန်ထမ်းတွေလိုအပ်ရင်ထပ်ခန့်ဖို့ပါဝင်ပါတယ်။နိုင်ငံပြောင်းအခြေချသူတွေကျူးလွန်တဲ့ပြစ်မှုတွေခံရသူတွေကိုကူညီမဲ့ဌာနတစ်ခုလည်း ICE ရဲ့လက်အောက်မှာဖွဲ့စည်းဖို့ညွှန်ကြားထားပါတယ်။ဒါဟာတမနာရဲ့ရွေးကောက်ပွဲကဂရီတစ်ခုကိုလက်တွေ့ဆောင်ရွက်တာလည်းဖြစ်ပါတယ်။
အခုလိုပြည်တွင်းလုံခြုံရေးဆောင်ရွက်မဲ့ကိစ္စတွေအပြင်နယ်စပ်လုံခြုံရေးနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနကအင်္ဂါနေ့ကထုတ်ခဲ့တဲ့နောက်ထပ်ညွှန်ကြားချက်တစ်ခုနဲ့ပတ်သက်လို့လည်းအင်ဘူရိုပြောခွင့်ရသူရှွန်စပိုက်ဆာကအခုလိုပြောပါတယ်
။ The memo regarding the executive order border security and immigration enforcement improvements outlines the steps that DHS will take to secure the nation's southern border.
နယ်စပ်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆောင်ရွက်မှုတွေတွန်းမြင်ရေးပိုင်းဆိုင်ရာသမ္မတရဲ့အမိန့်နဲ့ပတ်သက်လို့ထုတ်ခဲ့တဲ့ညွှန်ကြားချက်ကတော့နိုင်ငံတောင်ပိုင်းနယ်စပ်လုံခြုံစေဖို့ပြည်ထောင်စုဌာနကဆောင်ရွက်သွားမယ့်ကိစ္စတွေဖြစ်ပါတယ်။တရားမဝင်ခိုးဝင်လာသူတွေနောက်ထပ်နိုင်ငံထဲဝင်မလာနိုင်အောင်နဲ့တရားမဝင်နေထိုင်ကြသူတွေကိုအမြန်ဆုံးမျက်မျက်တရတဲ့လူသားဆန်စွာနေရပြန်ပို့ရေးဆောင်ရွက်မယ့်အစီအစဉ်တွေဖြစ်ပါတယ်။
နေဇာလုံကြုံရေးတိုးမြင့်ပြီးလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုကြက်မှတ်မဲ့အစီအစဉ်တွေအရလူဝင်မှုကြီးကြပ်ရေးအရာရှိ1000အထိနဲ့နေဇာကင်းလဲမဲ့အရာရှိ9000အထိကိုခန့်အပ်မယ်လို့လည်းညွှန်ကြားချက်ထဲမှာပါဝင်ပါတယ်။အမေရိကန်လုံခြုံရေးအတွက်အမိမြေလုံခြုံရေးဌာနကအခုလိုမျိုးကြက်ကြက်မှတ်မှတ်ဆောင်ရွက်မဲ့အစီအစဉ်တွေကိုထုတ်ပြန်ခဲ့တဲ့အထက်မှာထူးခြားတာတစ်ခုကတော့အမေရိကန်နိုင်ငံတည်းကိုတရားမဝင်မိဘတွေနဲ့အတူပါလာတဲ့ကလေးငယ်တွေကိုနိုင်ငံတည်းကနေနှင်ထုတ်ဖို့အစီအစဉ်တွေမပါတာဖြစ်ပါတယ်။Dreamers လို့ခေါ်တဲ့တရားမဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့အသက်မပြည့်သေးသူ9သိန်းခွဲကိုအရင်သမ္မတဘရက်အိုဘားမားလက်ထက်တုန်းကနိုင်ငံတွေမှာယာယီတရားဝင်နေထိုင်ခွင့်နဲ့ပညာသင်ခွင့်ပေးထားခဲ့ပါတယ်။သူတို့နဲ့ပတ်သက်လို့ညွှန်ကြားဆောင်ရွက်မှုတွေမပါဝင်ပေမဲ့နိုင်ငံအတွက်အန္တရာယ်ရှိနိုင်တဲ့သူဘယ်သူကိုမဆိုနိုင်ငံတွေကနေဖယ်ရှားတဲ့နေရာမှာဘလို့အမျိုးအစားအတန်းအစားကိုမှချွင်းချက်ပေးမှာမဟုတ်ဘူးလို့အမိမြေလုံခြုံရေးဝန်ကြီး John Kelly ကအင်္ဂါနေ့တုန်းကညွှန်ကြားချက်ထဲမှာရေးသားထားပါတယ်။နေဆက်လုံခြုံရေးကိစ္စတွေအတွက်မက္ကဆီကိုသမ္မတအန်ရီကေပညာညေတိုနဲ့ဆွေးနွေးဖို့ဝန်ကြီးကယ်လီနဲ့နိုင်ငံသားရေးဝန်ကြီးရက်စ်တီလဆန်တို့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်စီကိုမသွားခင်တရက်အလိုအင်္ဂါနေ့မှာပဲအခုလိုမျိုးအမိမြေလုံခြုံရေးဌာနကညွှန်ကြားချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။မဆုမြတ်ပါပါခင်ဗျာ။အခုနားဆင်ရမှာကသမ္မတဒိုနယ်ထရမ့်ကပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချပြီးတဲ့နောက်မြန်မာတိုင်းဒေသဒုက္ခသည်မိသားစုတချို့အမေရိကန်ပြည်ထောင်စုကိုရောက်လာကြတာမှာဖေဖော်ဝါရီ15ရက်နေ့ကတော့မလေးရှားနိုင်ငံကနေဇိုမီတိုင်းသားမိသားစုတစုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကိုရောက်ရှိလာတာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကိုဇော်ဝင်းလှိုင်ကတင်ပြပါမယ
်မလေးရှားနိုင်ငံမှာရောက်နေတဲ့ရိုချွန်းငါကာဝီလမ်းရဲ့မိသားစုဟာအမေရိကန်နိုင်ငံကိုလာဖို့ထွက်ရရပြီးမှဇန်နဝါရီလ29ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေနဲ့အမေရိကန်နိုင်ငံမှာရှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိန့်ကြေညာချက်ထုတ်ပြန်လိုက်တာကြောင့်သူတို့လာရမယ့်မူလအစီအစဉ်ပြတ်သွားခဲ့ပြီးမှနောက်ဆုံးမှလာခွင့်ရသွားခဲ့တဲ့အကြောင်းလူချုံးကကာဝီလမ်ကအခုလိုရှင်းပြပါတယ
်ပထမထွက်ရမယ့်နေ့က14ရက်နေ့ထွက်မယ်15ရက်နေ့ရောက်ဆိုပြီးတော့ကျွန်တော်တို့ကိုအစီအစဉ်ဆွဲပေးထားရပါတော့ပြီးတော့second February လောက်ကျရင်တို့ကကျွန်တော်ပြန်ပြီးတော့ cancel လုပ်လိုက်တယ်။ဘာအကျိုးကြောင်းမှမပြောဘူး။အဲ့လိုအခြေအနေကြောင့်အစီအစဉ်ပြန်ပြီးတော့ cancel လုပ်လိုက်တယ်ဆိုပြီးတော့ကျွန်တော်ဖုန်းဆက်တယ်။ဖုန်းဆက်ပြီးတော့ဘယ်နေ့ဘယ်ချိန်ဘယ်အခါပြန်ထွက်မလဲဆိုတာတို့လည်းပြောလို့မရဘူးဆိုပြီးတော့တို့ကအဲ့နဲ့တို့ချိုးပြီးတော့ဖုန်းထဲမှာတခါတည်းပြောထားလိုက်တယ်
။ဟုတ်ကဲ့
။ပြောထားရင်လည်းကျွန်တော်ဘာလို့ရမှန်းမသိထိုင်ရမလားထားရမလားမှမသိတော်တော်လေးတော့နေရတော့ခက်တာပေါ့ဗျ။
အဲ့တော့ပြီးသွားတော့ဘာဖြစ်သွားဘလို့ဖြစ်သွားလဲဘယ်အချိန်မှပြန်ပြီးတော့ထွက်ရဖို့ပြန်ပြောလဲတို့က
တကယ်ထပ်ဖြစ်မဲ့အကြောင်းကို3-4ရက်လောက်ကြိုပဲကျွန်တော်သိရတယ်
။ရိုချွန်းငါတို့ကအခုဘယ်နှစ်ယောက်ပါတယ်လဲ။ကိုရိုချွန်းငါနဲ့အတူအခုဒီကိုအမေရိကန်ကို
ကျွန်တော်မိသားစုအလုံးပေါင်း4ယောက်
။ဟုတ်ကဲ့ဇနီးရယ်တာသမီ2ယောက
်။ဟုတ်ကဲ့ခင်ဗျာ
။တမီ2ယောက်နော်။ကျွန်းငါတို့နောက်မှာမလေးရှားကနေပြီးထပ်ထွက်လာမဲ့သူတွေရှိသေးလား။ဘာကြားသေးလဲ
။ကျွန်တော်တို့စည်ရင်အရာကျွန်တော်ကိုတို့ကအဲ့ဒီ interpreter စကားပြန်နေရကျွန်တော်ကိုစင်းပြတယ်စင်းထဲမှာလူဦးရေ44ယောက်ရှိတယ်ကျွန်တော်တို့အတုထဲမှာပေါ့နော
်
ဟုတ်ကဲ့အဲ့ဒီစင်းကရဲနဲ့ကျွန်တော်တို့အတုထဲမှာလူဦးရေ44ယောက်ထဲမှာကျွန်တော်တို့မိသားစုတစုပဲပါလာကျွန်တော်လူအားလုံးကိုတို့က cancel လုပ်လိုက်တယ်ကျွန်တော်တို့ထွက်လာတယ်အဲ့ဒီမလေးရှားနဲ့ကျွန်တော်တို့မိသားစုကိုပဲလင်ကွင်းပို့တယ်လင်ကွင်းကနေမလေးရှားလင်ကွင်းကနေတိုင်ဝမ်ကိုကျွန်တော်တို့မိသားစုတစုတည်းပဲဘယ်သူမှလည်းအကျိုးမဲ့လူလည်းမရှိဘူး
သူတို့ဘာကြောင့်ဒီလိုမျိုးဖြစ်တယ်ဆိုတာကိုရှင်းပြတာမျိုးမျိုးရှိသလားဗျ။
ဒါတော့ကျွန်တော်လည်းမမေးဖြစ်ဘူးပေါ့နော်။ဒါပေမဲ့သူတို့ပြောတာတော့အဲ့ဒါဒီကိစ္စတော့ဒေါ်နယ်ထရမ့်ကြောင့်ပဲပြောတာပဲ
။ဟုတ်ပြီအဲ့တော့မိသားစုနဲ့ဒီကိုအေးဆေးရောက်လာကြပြီပေါ့ဗျာ။အဲ့တော့အနာဂတ်အစီအစဉ်အရဘယ်လိုလဲအလုပ်လုပ်မလား။ဒါဘယ်လိုစီစဉ်လဲ
။ကျွန်တော်မိသားစုကျွန်တော်ရဲ့ရှိရတဲ့အတွက်ဘာလို့ကံရမလဲဘလို့ဖြတ်တန်းသွားရမလဲဆိုတော့ကျွန်တော်မှလည်းဘလို့ idea မှထုတ်လို့မရသေးဘူး။ဘာဖြစ်ဆိုကိုမရောက်သေးတဲ့နိုင်ငံကိုဘာမှမသိတဲ့နိုင်ငံဆိုတော့အကြက်ရတော့ကျွန်တော်ဘလို့စလို့ရမှန်းတော့မှမသိရသေးဘူးလောလောဆယ်တော့အစစ်စင်ဟိုဖြစ်နိုင်ချေပေါ့နော်ဖြစ်နိုင်ရင်တော့ပေါ့နော်ကျွန်တော် community တစ်ခု worker တစ်ခုလုပ်ရင်ကောင်းမလားလို့ဘာဖြစ်လို့လဲဆိုတော့မလေးရှားမှာလည်းအဲ့လို community worker တွေလုပ်ခဲ့ပူးတဲ့အတွက်ကြောင့်ကျွန်တော်မြန်မာနိုင်ငံသားတွေအတွက်ဒီဒုက္ခတွေတွေအတွက်တခုခုများလုပ်ပေးနိုင်တဲ့အရာများရှိခဲ့ရင်ဒီနိုင်ငံမှာကျွန်တော်အတင်းတော်ရှိတယ်ကျွန်တော်အတင်းတော်အဲ့တင်းတော်နဲ့ပူးပေါင်းပြီးတော့တခုခုများလုပ်ပေးနိုင်မလားဆိုပြီးတော့စဉ်းတော့စဉ်းစားထားတယ
်အခုအမေရိကရောက်လာပြီဆိုတော့မိသားစုကဘာပြောလဲစိတ်ထဲမှာဘယ်လိုနေလဲ
ဟုတ်ပြောနေကြတာပေါ့နော်ဒီ USA ကျတော့အဆက်ဆက်ရအဆင်ပြေတယ် အဓိကအဆင်ပြေတာတော့ကျွန်တော်တို့ရဲမလေးရှားမှာဆိုရင်ရဲကိုကြောက်နေရတယ်ဘယ်နေရာတော့ကိုယ့်ရဲ့ဟိုယူအန်ကမပိုင်တော့လို့မရဘူးယူအန်ကပိုင်တော့မှရဲရဲ့စစ်တဲ့ရဲစစ်ပတ်စံနေလေးတောင်းဝင်တယ်အဲ့လိုမျိုးပဲကြုံနေရတဲ့ခါကျတော့ကျွန်တော်ဒီ US ရောက်ရင်ကျွန်တော်ဘာမှဟိုအစိတ်ပူစရာမရှိဘူးအာဝင်တော့ကြတဲ့အကုန်လုံးပြောက်သွားတာပေါ့နော
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေရောက်နေကြတဲ့ချင်းတိုင်းရင်းသားကြီးပဲ3000နဲ့4000အကြားမှာရှိတယ်လို့လဲရူချွန်းကကော်ဝီလမ်ကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကနေဇိုမီချင်းတိုင်းရင်းသားဒုက္ခသည်မိသားစု5ဦးဟာအိုကလာဟိုမာပြည်နယ်တောက်ဆာမြို့ကိုရောက်လာကြသလိုထိုင်းမြန်မာနယ်စပ်မဲလာမှုဒုက္ခသည်စခန်းကကရင်တိုင်းရင်းသူလူဖော့ဟာလည်းပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့ကိုရောက်လာခဲ့ပါတယ်။တမရထရန့်ပထမထုတ်ပြန်တဲ့အမိန့်ညင်ညာချက်ကိုပြည်တော်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြန်လည်ပြင်ဆင်ထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတမရအမိန့်ညင်ညာချက်အစ်စ်ကိုမကြခင်မှာထုတ်ပြန်ဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
။ကုဇုံဝင်းလိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့မြန်မာပြည်တွင်းဆိုင်ရာသတင်းတွေပဲအလှည့်ပေးကြပါတယ်။ရခိုင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အမျိုးသားအဆင့်ဆိုင်ရာကော်မရှင်၃ဘွဲ့ရဲ့တွေ့ရှိချက်တွေဟာမှန်ကန်တိကျမှုမရှိကြောင်းနဲ့ယုံကြည်လို့မရနိုင်ကြောင်းနိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့မိုင်းအင်ဂျင်နိုင်ကတင်ပြပါမယ်။
ဖေဖော်ဝါရီလ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ဒုသမတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့ကြေညာချက်မှာတော့ဖေဖော်ဝါရီလ10ရက်ကနေ18ရက်နေ့အထိကျေးရွာပေါင်း20ကိုတွားရောက်စုံစမ်းစစ်ဆေးခဲ့ကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုအသေးစိတ်ကိုဖော်ပြထားခြင်းမရှိပေမဲ့ OHCHR ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကဆွဆွဲချက်တွေနဲ့သူတို့စုံစမ်းစစ်ဆေးမှုတွေဟာကွဲလွဲမှုတွေရှိနေကြောင်းအစိုးရစုံစမ်းရေးကော်မရှင်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအဖွဲ့တွေရဲ့စုံစမ်းလေ့လာမှုတွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအခိုင်အမာရှိနေတယ်ဆိုတာတွေ့ရှိရတယ်လို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုပြောပါတယ်
I mean, we've been advising all along there needs to be an independent international commission to look at the violence in our Rakhine State, both by the people who killed the police officers. General, you know, the
police officers have been killed. Song San Sisi Yama, Nengandagaga, Tija Lulade, Puguri, and Pilopu, Sintasai, Tong Su Gera, Pipare, Muslim, Song Yau Di Paga, Ye Yashi, Kogu, Tapiatane, Tacha, Song Yau Di Ye, ကျူးလွန်မှုတွေအပါအဝင်နှစ်ဖက်စလုံးကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့ဖြစ်ပါတယ်။အဓိကကတော့မြန်မာစစ်တပ်ဘက်ကတုံ့ပြန်တဲ့နေမီရှင်းလင်းရေးလှုပ်ဆောင်ရမှာလူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေပိုးပြီးတော့ကြမ်းတမ်းပြီးကျေပြန့်နေပြီးချိုးဖောက်ခံရတဲ့သူအရေးတက်ကလည်းပိုများလို့ဖြစ်ပါတယ်
။အလားတူလန်ဒန်အခြေစိုက် AI ခေါ်နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာလဲ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းနေတဲ့အမျိုးသားအဆင့်ကော်မရှင်၃ရဲ့ဆောင်ရွက်မှုတွေဟာတိကျလွတ်လပ်မှုမရှိသလိုဓာတ်လိုက်ပြီးထိရောက်မှုဒါမှမဟုတ်ခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်။ကော်မရှင်တွေရဲ့တွေးရှိချက်တွေနဲ့ပတ်သက်ပြီးတော့ AI ရဲ့အဓိကစိုးရိမ်မကင်းဖြစ်မှုတွေကကော်မရှင်မှာလူခွင့်ရေးအတွေ့အကြုံရှိတဲ့သူတွေပါဝင်မှုမရှိသလိုမှုကင်းဆိုင်ရာစေပညာကျွမ်းကျင်သူတွေလည်းမပါဝင်တာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရသူတွေကိုအကူအညီပေးနိုင်မဲ့ကျွမ်းကျင်တဲ့အမှုတန်းတွေလည်းပါဝင်မှုမရှိဘူးလို့ဖော်ပြထားပါတယ်ဒါကြောင့်ရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်လပ်တဲ့ယုံကြည်ရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့လိုအပ်နေကြောင်း AI အဖွဲ့ကြီးကတောင်းဆိုထားပါတယ်။အလားတူ HRW အဖွဲ့ရဲ့အမြင်နဲ့ပတ်သက်လို့လည်း Brett Adams ကအခုလိုပြောပါတယ
်။ I mean the union level investigation has no credibility because they've already said things that are inconsistent with the facts. There have been a lot of investigations by Human Rights Watch.by Amnesty International by the United Nations
ဒီနေ့အဆင့်အမျိုးသားအဆင့်ကော်မရှင်အဆင့်တွေမှာစုံစမ်းမှုတွေကလုံးဝမအောင်မြင်တဲ့အတွက်နိုင်ငံတကာအဆင့်နဲ့စုံစမ်းစစ်ဆေးပြီးတော့တီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးဖြစ်ဖို့လိုအပ်ပါတယ်အမျိုးသားစုံစမ်းရေးကော်မရှင်ရဲ့ထုတ်ပြန်ချက်တွေဟာလက်တွေ့ဖြစ်ရတဲ့ပတ်သက်လို့မကန့်ညီတဲ့အတွက်မခိုင်လုံပါဘူးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International နဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးအပြင်တခြားအဖွဲ့အစည်းတွေဒရင်တော့တည်းရဲ့စုံစမ်းစစ်ဆေးမှုတွေအရလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်မှုတွေရှိနေတယ်ဆိုတာသိရပါတယ်။ဒါပေမဲ့အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေအရဒီဆွဆွဲချက်တွေဟာမမှန်ကန်ပါဘူးလို့ပြောနေတာကိုထောက်ပြီးစုံစမ်းစစ်ဆေးရမှာမှန်ကန်မှုမရှိဘူးဆိုတာထင်ရှားပါတယ်။အုပ်စုလိုက်တွဲဆုံမင်းမြန်စုံစမ်းစစ်ဆေးမှုတွေသူတို့လုပ်ခဲ့တာကလည်းနှီးမှားနေပါတယ်။ဘယ်သူကဘယ်လိုပြောတယ်ဆိုတာသိနိုင်မှုခက်ပါတယ်။ လူတွေကိုတူးချင်းစီတီးကြတွေ့ဆုံဖို့လိုပါတယ
်။ဒီအတော့တွင်မောင်းတော်ခရိုင်လူဖမ်းပြင်ရွာအနီးမှာတနက်တန်ရာရီနဲ့တိတ်ဆုံးခဲ့တဲ့အမျိုးသားအလောင်းတစ်လောင်းနဲ့အမျိုးသမီး၃ဦးရဲ့အလောင်းကိုတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာမနေ့ညနေပိုင်းကဖော်ပြထားပါတယ်ရှင
်။ရခိုင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုနောက်ဆုံးအခြေအနေထုတ်ပြန်ချက်တွေနဲ့ပတ်သက်လို့မှန်ရင်ညနေတင်ပြခဲ့တာပါ။အခုတခါနားဆင်ရမှာကထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆက်ဖျားသုံးစုမြို့မှာဒေသခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံကိုကျိုးစိုးထောက်ခံပွဲတရက်မနေ့မနေ့ပိုင်းကပြုလုပ်ခဲ့ပါတယ်။27ရာစုပင်လုံညီလာခံကိုညဉ့်ညဉ့်ညီလာခံကျင်းပတာဟာကောင်းမွန်တဲ့ကိစ္စရပ်ဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA ကိုလက်မှတ်ထိုးပြီးပင်လုံညီလာခံမှာဆွေးနွေးကြဖို့ဒေသခံ NLD ခေါင်းဆောင်တွေကတိုက်တွန်းနေပါတယ်။ VOA သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ပါတယ်။
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံကိုကျိုးစိုးထောက်ခံဆန္ဒပြပွဲတရက်ကိုဒီကနေ့ခရင်ပြည်နယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။27ရာစုပင်လုံညီလာခံကိုကျိုးစိုးထောက်ခံဆန္ဒပြပွဲကျင်းပပြုလုပ်ခဲ့တဲ့အချိန်တွေကိုတော့ဖျားသုံးစုမြို့ NLD မျိုးရန်ဒီမိုကရေစီဘွဲ့ချုပ်သူရင်မှုဦးဝင်းကျန်ကခုလိုပြောပါတယ်
။တော့ဒါပြည်သူတွေကိုယ်တိုင်ကတက်ကြွကြွနဲ့ဒေညာရင်ညီလာခံဖျက်မြောက်ရေးအတွက်ကိုသူတို့ထောက်ခံတဲ့ပုံစံမျိုးဖြစ်လာဖို့ကပြည်သူတွေမှာကိုဝိတာဝန်ရှိတယ်ပြည်သူတွေလူလုံးကြကြနဲ့တော့ဝိတာဝန်ရှိတယ
်ဒီထောက်ခံပွဲမှာ NLD ပါတီဝင်တွေဒေသခံတချို့ပါဝင်တက်ရောက်ခဲ့ပြီးလမ်းလျှောက်ကြည့်တဲ့ငင်းချမ်းကြီးပိုစတာဆိုင်ဘုတ်တွေစိုက်ထုတ်ခဲ့ကြပါတယ်လာမယ့်မတ်လမှာတောင်ဆန်းစုကြီးဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံဒုတိယကြိမ်ကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့လည်း NCA ပြည်ရလက်မှတ်ရေးထိုးပြီးညီလာခံတက်ရောက်ဖို့ကိုလည်းတိုက်တွန်းကြောင်းဖျားသုံးစုမျိုး NLD မျိုးရဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးမျိုးအောင်ကပြောပါတယ်
တော်စားစုကြည်ရ NCA မှာလက်မှတ်ထိုးခိုင်းတာဒီ NCA မှာလက်မှတ်ထိုးခြင်းအဖြစ်ကိုလိုချင်တဲ့ February တိုင်းတာကိုဒီလက်မှတ်ထိုးတာပြီးလို့ရှိတောင်းဆိုပေါ့နိုင်ငံရေးမှုပေါ့နဲ့မှာတောင်းဆိုကြပေါ့လုပ်ပိုင်ခွင့်တွေလွတ်လပ်ခွင့်တွေစောဆိုခွင့်တွေရည်သားခွင့်တွေအိဒါတွေကိုတောင်းဆိုပေါ့ကျွန်တော်တို့သဘောကတော့အကုန်လုံးထိုးလိုက်ရင်တော့ပြင့်တော်မယ်လို့ထင်တယ်ပေါ့နော်
တိုင်းဒေသနဲ့ကိုင်ဖွဲ့တင်တဲ့စုဖွဲ့ထားတဲ့ UNSC ကညီညွတ်သောတိုင်းဒေသလူမျိုးများ Federal Council အနေနဲ့ကတော့NCA လက်မှတ်ရေးထိုးနိုင်ရေးနဲ့ပင်လုံရင်လာခံတက်ရောက်နိုင်ရေးကိစ္စတွေဆွေးနွေးသွားဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရဲ့ဖိတ်ခေါ်ချက်ကိုလက်ခံထားပြီးဖြစ်ပေမဲ့တွေ့ဆုံမဲ့နေ့ရက်ကတော့အသေးမပြုတ်နိုင်သေးပါဘူး NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်ဖွဲ့အချို့နဲ့မြန်မာတပ်မတော်တို့ကြားမှာအမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်အထူးသဖြင့်တပ်မတော်ရဲ့မူ6ချက်နဲ့လက်ရှိစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ကိုကတပ်ဖွဲ့တန်းမလောင်တပ်ဖွဲ့ရခိုင်တပ်မတော်တို့အပေါ်မှာကန့်တတ်မှုတွေရှိနေတာဟာလက်မှတ်ရေးထိုးဖို့အဟံသားတစ်ခုလို့ဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံညှိနှိုင်းသွားဖို့ဖျားသုံးစုမျိုး NLD တွင်းမှုဦးဝင်းကျန်ကခုလိုတိုက်တွန်းပြောဆိုခဲ့ပါတယ်
။ဟုတ်ကဲ့လက်မှတ်ထိုးမဲ့ကိစ္စကဒေါ်ဆန်းစုကြည်နဲ့ဒီတိုင်းဒေသအနေနဲ့ကိစ္စတော့တိတ်ပြဿနာမရှိဘူးပေါ့နော်။ဒေါ်စုကတော့ထိုးစစ်ကျင်တာပေါ့။အခုဖြစ်တာဒီတပ်မတော်ရဲ့မူပေါင်း6ချက်ကိုဒီတိုင်းဒေသတွေကတိတ်တော့ဘောမတွေ့တဲ့အနေအထားရှိတယ်။အဲဒီအနေအထားတွေကတော့ကျွန်တော်တို့လည်းဖုံးဖြတ်ပြလို့မရလားဆိုတော့ဒီဘွဲဝိုင်းမှာခါပြန်ပြီးတော့အတိကိစ္စကိုဒေါ်စုနဲ့ဆော့တင်ပြန်တောင်းဆိုပြီးတော့လက်မှတ်ထိုးတာကိုနည်းနည်းနောက်ဆုတ်ပြီးတော့နည်းနည်းနောက်ဆုတ်ပေါ့နော်။ဒီဒါကညှိလို့ရမယ်ဆိုလို့ရှိရင်တို့ရဲ့သဘောထားတွေဖုံးဖြတ်ချက်တွေမှန်ကန်လာမှာပေါ့။အဲ့ဒါအရင်ဆွေးနွေးဖို့လို့
ဖျားသုံးစုဒေတာခန့်လူဖြစ်တဲ့မတ်မီမီကျော်ကတော့တိုင်းပြည်ငင်းချမ်းခြင်းနဲ့ဆန္ဒရှိတယ်လို့ပြောပါတယ
်။တမီးကတော့လေဟိုငင်းချမ်းရေးလို့ခြင်းလို့ပါဦးရဲ့။အကလုံးငင်းချမ်းစေခြင်းနဲ့ပေါ့နော်။အဲ့ဒီဆန္ဒနဲ့တက်ရောက်တာပါ
။နိုင်ငံတော်တိုင်ပြည်ကပုဂ္ဂိုလ်တောင်းဆန်းစုကြည်အနေနဲ့ကတော့တိုင်းသားဖွဲ့တွေအနေနဲ့မိမိကိုယ်ကိုယုံကြည်မှုရှိရှိနဲ့ NCA ပြည်ရစွာချုပ်လက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံဒုတိယကြိမ်ကိုတက်ရောက်ဖို့ပြည်တော်စုနဲ့ခန်းနာမှာတိုက်တွန်းထားပါတယ်။အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားငင်းချမ်းရေးကိစ္စရပ်တွေဆွေးနွေးနိုင်ဖို့27ရာစုပင်လုံညီလာခံကပြည်တော်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့စိုင်းပင်းနေတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ငင်းချမ်းရေးကိစ္စရပ်တွေဆွေးနွေးနိုင်ဖို့တပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်နေတာကိုရပ်တန့်ပြီးအပြစ်ရဆဲဖို့လိုတယ်လို့လည်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာဆောင်းတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗိုလ်တူးနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9323ကလိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည် American EDN 3အင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီအချိန်ကြီးဆိုရင်အခုချိန်အထိဒီမဲ့တော့မဆုံးသေးပါဘူး။ဒါအရင်က2008ဖွဲ့စည်းပုံရှင်အမှုတွေပေါ်မှာဆက်ရတာချင်းစနစ်ကို
မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးဆွေးနွေးချက်တွေကိုနောက်ပိုင်းမကြာခင်မှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအေဒီရာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးကျော်စန္ဒာနဲ့ဦးဆံမိုးဝေတို့ကစူးစိတင်ဆက်ထားပါတယ်
။ငွေလဲနှုန်းကပြဿနာမဟုတ်ငွေကြေးဖောင်းပွားမှုကသာပြဿနာဖြစ်တယ်ဆိုရဲခေါင်းစဉ်နဲ့ Frontier မြန်မာမှာမင်းသူမောင်ရေးသားထားတာကိုထပ်ထပ်တင်ပြလိုပါတယ်။2016နောက်ပိုင်းကျန်းမာရေးတန်ဖိုးကျဆင်းလာကြောင်းဒီအခြေအနေကိုပြန်ပြင်ဖို့အပြုတပြင်းပြောဆိုမှုတွေရှိလာနေပါတယ်။ဒါပေမဲ့အခြေအနေကထင်တော့မဆိုးနိုင်ပါဘူး။လွန်ခဲ့တဲ့3နှစ်အတွင်းအမေရိကန်ဒေါ်လာနဲ့စင်ပြီးမြန်မာငွေတန်ဖိုးအတက်အကျဟာတခြားနိုင်ငံခြားငွေတွေနဲ့ဒဏ်ထူလောက်ရှိခဲ့ပါတယ်။ကြော်ဝါချမ်းသာတဲ့ Australia, Canada တို့ရဲ့ငွေကြေးတွေလည်းပဲဒေါ်လာနဲ့ဆိုင်ရင်အဲ့လိုပဲဖြစ်နေကြတာပါ။သူတို့နှစ်နိုင်ငံစီးပွားရေးဟာပုဂံအပေါ်အဓိကထားတဲ့အတွက်သူတို့ပုဂံတွေကစီးစီးသလားဈေးကျနေကြတာပါ။ငွေကြေးတန်ဖိုးကျတာကိုခွင့်လွှတ်ထားပြီးပုဂုံနဲ့အလုတ်ကန်ရရှိရေးကိုမထိခိုက်အောင်လုပ်သွားခဲ့ပါတယ်။မြန်မာနိုင်ငံလည်းပုဂုံအဓိကထူးသဖြင့်သဘာဝတန်ငွေကိုလွန်စော်အားထားတဲ့နိုင်ငံဖြစ်ပါတယ်။ပုဂုံကရတဲ့အခွန်ငွေကျဆင်းပြီးသွင်းကုန်ဈေးတက်နေတဲ့အတွက်ကျပ်ငွေတန်ဖိုးကျတာဟာမဆန့်လှပါဘူး။ဒီငွေကြေးတန်ဖိုးကျဆင်းမှုကိုဘယ်လိုလုပ်ကြမလဲ။အရန်ထားရှိတဲ့နိုင်ငံခြားငွေနဲ့ဝင်ကယ်စရာမလိုပါဘူး။ငွေလဲနှုန်းမတည်ငြိမ်မှုဟာပွင့်လင်းတဲ့စီးပွားရေးစနစ်မှာကြုံရမြဲဖြစ်ပြီးမြန်မာစီးပွားရေးဟာကဘာကိုတကားဖွင့်ထားသမျှဒီလိုပဲရှိနေနိုင်ပါတယ်။ကျန်းွေတံပိုးကျဆင်းနေတာဟာသွင်းကုန်ကိုအလိုလျောက်ဟန်တားရရောက်ပြီးတမင်ရွေးပြီးဟန်တားရတာတက်ထိရောက်ပါတယ်။သွင်းကုန်ကိုတမင်ထိမ့်ချုပ်ရင်အဂတိလိုက်စားမှုတွေပါဝင်လာနိုင်တယ်လို့ဘယ်အတိုင်းတားထိကန့်သက်သင့်တယ်ဆိုတာချင်းချင်းရလဲအင်မတန်ခက်ပါတယ်။ငွေတံပိုးကျဆင်းမှုကဒါကိုလိုအပ်သလောက်အလိုလိုကန့်သက်သွားနိုင်ပါတယ်။လက်ရှိစီးပွားရေးဖွံ့ဖြိုးမှုအဆင့်မှာမြန်မာနိုင်ငံဟာကျန်းွေခိုင်မာနေလို့စိတ်အကျိုးမရှိနိုင်ပါဘူး။အတင်းတံပိုးတက်အောင်လုပ်နေရင်ပုဂုံထိခိုက်နိုင်ပါတယ်။ပုဂုံလုပ်ငန်းဟာအလုတ်ကင်ကိုပုံမဖန်တီးနိုင်ပါတယ်။ကျန်းငွေတန်ဖိုးကျနေတဲ့အတွက်ဤနည်းမြှုပ်နှံမှုပုံမဖိတ်ခေါ်ရလဲရောက်ပါတယ်။ငွေတန်ဖိုးကျတဲ့အတွက်ပြည်ပကသွင်းကုန်ဈေးနည်းနည်းတက်နိုင်ပေမဲ့ငွေကြေးဖောင်းပွားမှုတွေသာလျှင်တကယ်ပြဿနာဖြစ်ပါတယ်။တန်ဖိုးကျတာကိုထိန်းချုပ်ရင်ဤနည်းမြှုပ်နှံသူတွေယုံကြည်မှုကျဆင်းလာနိုင်ပါတယ်။ပုဂုံပိုထုတ်သွင်းကုန်ရော့နေလွန်ငွေပြမှုကျဆင်းဖောင်းပွားမှုနှင်းကြရင်းနှီးမြှုပ်နှံမှုပုံများလာပြီးကြက်ငွေတံပိုးအလိုလိုခိုင်မာလာနိုင်ပါတယ်လို့ရေးသားထားပါခင်ဗျာ
။အင်းကြီးချင်းမြန်မာနိုင်ငံကစီးပွားရေးအခွင့်အလမ်းတွေကိုအမိအယရယူနိုင်ဖို့အတွက်အရေးပါတဲ့ကဏ္ဍတွေဖြစ်ကြတဲ့စိုက်ပျိုးရေး၊နေဆက်ကုန်သွယ်ရေး၊စွမ်းအင်၊ဆက်မှုဖွံ့ဖြိုးရေးနဲ့ခီးသွွားလုပ်ငန်းတွေမှာထိုင်းစီးပွားရေးအဖွဲ့အစည်းတွေကမြန်မာလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့တိုးမြှင့်ဖို့ကြိုးပမ်းနေပါတယ်ဆိုပြီးချက်ရူဒီဒီပါရတ်ရေးသားထားတဲ့ဘန်ကောက်ပို့သတင်းစာကဆောင်းပါးကိုတင်ပြပေးပါမယ်။ထိုင်းစီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံရေးဟာကြီးမားတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့ထိုင်းမြန်မာစီးပွားရေးကောင်စီရဲ့ဥက္ကဋ္ဌပဏိတန်ကရှုမြင်ထားပါတယ်။မြန်မာနိုင်ငံရဲ့ထုတ်ကုန်သွင်းကုန်ပို့ဆောင်ရေးလုပ်ငန်းတွေအတွက်မြေထားလမ်းတွေနဲ့စိတ်ကန်းတွေလိုအပ်နေကြောင်းလိုအပ်တဲ့ဥတွေတွေပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့တနင်္လာရက်မှာပြည်စည်းနိုင်တဲ့နေဆက်ကုန်သွယ်ရေးဝန်ဆောင်မှုထားရှိဖို့လိုအပ်တယ်လို့နှစ်နိုင်ငံစီးပွားရေးကောင်စီရဲ့ဥက္ကဋ္ဌကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။မြန်မာကြက်ငွေတန်ဖိုးမတည်ငြိမ်မှုကရင်းနှီးမြှုပ်နှံမှုနဲ့ကုံသွယ်ရေးအစီအမံပေးမှုတွေဖြစ်ရတဲ့အကြောင်းနေဆက်ကုံသွယ်ရေးကဏ္ဍမှာအကောင့်လာစေဖို့အတွက်အမေရိကန်ဒေါ်လာ၊စင်ကာပူဒေါ်လာ၊ယူရိုငွေကြေးစတာတွေနဲ့အတူထိုင်းဘတ်ငွေကိုလည်းထည့်သွင်းအသုံးပြုဖို့အတွက်ထိုင်းနိုင်ငံဘက်ကအဆိုပြုထားတယ်လို့ရေးသားထားပါတယ်။ပြည်ဝင်ခွင့်ဗီဇာပါမှထိုင်းခရီးသွားတွေနေဆက်ကနေဖြတ်ပြီးတော့တွားဝင်ပြုတဲ့စနစ်ကိုဖျက်သိမ်းပေးဖို့ထိုင်းဘက်ကအဆိုပြုထားတယ်လို့ခရီးသွားလုပ်ငန်းနဲ့ဆက်ဆက်နေတဲ့စပါ၊ယဉ်ကျေးမှု၊ဖျော်ဖြေရေးစီမံခန့်ခွဲမှုဒီဂျစ်တယ်ဖွံ့ဖြိုးရေးနဲ့လေဆိပ်တွေအဆင့်တန်းမြန်မာပြည်အစရှိတဲ့ကိစ္စတွေမှာလူသားအရေးမြစ်တွေဖွံ့ဖြိုးအောင်အကူအညီပံ့ပိုးပေးဖို့အတွက်ထိုင်းနိုင်ငံဘက်ကသဘောတူညီခဲ့ပါတယ်။ Thai community in a Yini Munamu Pilopo Dre, Sumpia Chemichagima, Mimaning Abega, Biba, Yini Munamu Udi, Pinsenago, Sounds High Nire, Satapin, Yida Tavare, Pisongu, Bengal Postma, Pasu Nemare.
Kama media redegan, Yama, B. Echao, Nasina, B. Kurkaro, Menakin, English in Ganzago, Lila Jaomba, American Idianto, English in Ganzago, Dolana Danga, Pochama, Chipare.
Idiom Adungaro
Lip Service
Surabe Pipari Salumbanga L I B Lipka Noka S E R V I C E Service Ga the Kukugu Losang Pida Suro Squite Kunye Tai Tibegaro No need Kukugu Losang Pida Bo Lip Service De Lipede Griagaro G I V E Give Damamho B A Y B Pipio Give lip service, damam hoi, pay lip service, lo, piolu ya bari. Idiom de begaro, the cuckoo go lo beba me, the cuckoo go takam bari, the bodu bari, so be the gero let with ma, say tegama ba, naja gang on, a pure de lo damu, the gay let with lo beda, bama machida go, saluda pibari. The ilone badelu, George go be de umago, nas in jijaya on.
They paid lip service. That the elections will be free and fair, but they had no intention of doing so.
Truga yuka wego lulapi diamyada bamelu logo luta gerili. Letu maro dilo lobibu, truma yue gem shibu lu tiwe yabari. Umago not count nas in jijayao.
They paid lip service that the elections will be free and fair. But they had no intention of doing so.
The cuckoo go, the body body, talk come body, look be by me, look, logo chobby, the ghetto let with ma, melo be gabu, a pure jeet the be, so in, idiom a thong ya, belu piomle.
Give lip service.
Look piolu ya body, eragaro, digrimine, dimpia gede, idiom a thong me pipari.
Lip service to the American Idiango, Tolerata, Puchagaraba, Tilo American Idianto, English Tingan Arigo, Vue Menekinema, Tolerata, Pucha, Pinirapche Barakmia, a good or Ingania daily line season go, Pianlin, Nasinama, Chibari, Kuchojo, Tinga, Swin Ratin Sataraba.
Minglavakmia, Ingania daily line season, honey, Tuzubari. Nemaningama, the auri so moe, Pobi, to the common long, Ludeniama, Soya nine, Pelu, okay, chat derinemia, in Sania Badle, Taugut and Rodiga Sunu Jabuba. A kegan mochilu lebe, the auri so moe chiniga, a kuchenti, Tidita, to the mala, the alu, domesu, mamma temo, Suroga, digne sisema, Pawan Sunu Jadu Rialu Ninega, a kegari amyadi to Naru Tweja Sunu Mesa, a diga a chazo. A kegeri go be a two lay baby or sunijabalu. General Chudin Bido Panjabiazi, not go out general digger at Tanizun low into Shin a tidy me sunibibule, a two way Panjaluare. Pena sunibibu de Pizarra the Nugar or Yaludoshin, Judy Pizarre, Yangom Yoga, Uroba Saone, Mandalim Yoga, Utin Tang Uru Pibare, Diali Line Sisingani, Josuvare Shinji Yokamia. General Shinji Utin Tangune, Salabiazi. Sayaru, a Miema. The Auri Sumui, Tuta Malara, Adiga, Suya Dre, Belu, a Keke, Shini Lubalakmia.
Adiga Tazo, Chakaro. The Auri Sumuma, Adiga, Mana and Kukita, Nemananga Yeta Pueha, the BA when you need our machine, the BA when you tana, that's it, Suya, the Ochum Oma, Taya Shimini, that's hanging out the Tabra Ba when the Ochum Yaga, when you do Arua, who go be and be Achamaja.
Okay, the Auri Sumui by New General Bureau, yet up with Kudener or Masai Mutimaya, Jane, a bind to my Yokamia, the RCE Bible.
I do you ask me, I had the Alum Aleve, so I do, I can't imagine. Shout the General Biolomia, the RCE is in Kuchi, the Metabo, so they wow. That you know, and I talk to you for the Wolchina, I see, and I can send you go. That way, the RCE is in the view, two down Aragona. အဲ့သူတို့ဟိုတိဆောက်ထားတာဒိတ်ကျင်ထားတာလည်းအဲ့ဒီဆီယနာရှင်စနစ်ကာကွယ်တဲ့နှလုံးသားနဲ့တည်ထောင်ထားတာဖြစ်တဲ့အတွက်အဲ့ဒီအမြင်တွေကိုဒီမိုကရေစီအစိုးရတရားဓာတ်အောင်မှာဟိုပြောလို့ရည်ဖြစ်အောင်လုပ်ပြီးဖို့လိုတယ်ထို့တူပဲဒီရှင်းနေကြုံရုံးလို့ဘောနော်တရားစွဲဖွဲ့ပြီးဒီတရားဥပဒေစုံကြီးကဏ္ဍတစ်ခုလုံးကလည်းအမည်နေမပြောင်းလဲနိုင်သေးပဲနဲ့အစိုးရတည်းရဲ့တက်အောက်ကိုလုံးလုံးများများမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့။ဥရောပဆောင်ရဲ့သဘောထားကိုလည်းသိပါစေ
။ကျွန်တော်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့လက်ရှိအနေအထားမှာ TIA မန်တိုင်ကိစ္စပေါ့နော်။အဲ့တော့ဒီ TIA မန်တိုင်ကဘုံမီဝင်းလက်ထက်မှာဒေါက်တာမောင်မောင်ကဆွဲနှုတ်ပြလိုက်တော့ပြောင်းတင်းခါနေပြီးတော့အတိတ်ပြန်ရတူကြရသေးတဲ့အတွေ့တရားရေးမန်တိုင်နဲ့ပတ်သက်ရင်အများကြီးစကားတွေပြောပြချင်တာပါ။အဲ့တော့တရားသူကြီးဆိုတဲ့သကလုံးမှာတောင်းပါတရားကြပြီးတော့တကြီးပဲကြံတော့တယ်။အဲ့ဒီအနေထားမှာဒီတရားရှင်ကြီးဟာဘယ်လိုမှတိုးတက်လာနိုင်ပြအကြောင်းမရှိဘူး။တရားရှင်ကြီးမန်တိုင်အစ်စ်ကိုဖော်ပြီးအခုလက်ရှိဘာတွေပြောပြဖော်ပြီးဝင်ရှိကောင်းတွေပုံမှန်300တက်ကေ330ပါပြတ်ထန်းကျအတိုင်းလုပ်မယ်ဆိုရင်တော့ဒါကတရားစီရင်မန်တိုင်အစ်စ်ပေါ်ပေါက်လာနေတယ်မဟုတ်ရင်တော့တရားစီရင်ဟာဟိုအမိတ်ပြန်တိုင်းကိုဖတ်တဲ့အချက်မျိုးနဲ့ပဲဖြစ်နေမှာမလွဲပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တိုက်ရိုက်ဆွေးနွေးမဲ့သတင်းရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရန်ပြဲမျိုးကဦးစောလွင်ဦးစောလွင်အစိုးရမှတရားဥပဒေစိုးမိုးရေးခိုင်မာအောင်လုပ်ဖို့ဘယ်လိုအကြက်တဲ့တွေ့ပါလဲအဓိကအကြောင်းဆွေးနွေးပါခင်ဗျာ
နောက်ထပ်ဖွဲ့စည်းပုံကိုတောက်ခံပါမယ်ဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့မင်းဆွေစီရင်လိုက်တဲ့အချိန်ကစားပြီးမှားနေပါလေ။ဘာလဲဆိုတော့နောက်ထပ်ဖွဲ့စည်းပုံမှာစစ်တပ်ကဓမ္မပိုက်ကလာ။ဒါဟာအဓိကအကြအဆုံးဖြစ်ပဲ
။ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါရခင်ဗျာ
။ဒါဟာကိုအဓိကကြားတဲ့အချက
်ဦးစောလွင်ကျေးဇူးအများကြီးတင်ပါရ။နောက်တစ်ယောက်တစ်ဆက်ဖိတ်ခေါ်ပါမယ်။စကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာသန်းတင့်ဒေါက်တာသန်းတင့်ခင်ဗျာတရားဥပဒေစိုးမိုးရေးအစိုးရအထူးကြီးရောက်မလို့နေတာဘယ်လိုအဓိကအခက်အခဲကြီးတွေရှိနေပါလဲခင်ဗျာ။
အဓိကခက်ခဲကတော့2008ခြေကဥပဒေထဲမှာပါတဲ့အိက္ခတွေပါပဲခင်ဗျာကျွန်တော်အစိုးရကိုကြံပေးနေတာကတော့ခုနပြောသွားလို့ PA နဲ့ DIA ကိုအစိုးရလက်အောက်ကိုတွင်းပေးပါလို့ကြံပြလိုပါတယ်နောက်ပြည်သူတွေကနေ့စဉ်ခံနေရတဲ့ကိစ္စတွေကိုကျွန်တော်တို့ညင်ခွင့်ဖို့အတိုင်းဖို့ကဘယ်သူမှမရှိပါဘူးအဲတော့ပြည်သူအခွင့်အရေးကာဝယ်ဆောင်ဆောင်ရေးကော်မတီတွေကိုမျိုးလဲဖွဲ့စည်းပေးပြီးတော့ဒီလိုကိုစားတိုင်ဝင်ပေးပါလို့ကျွန်တော်အကြံပြုလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာသန်းနဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥရောပဆန်အောင်အခုစနေရက်ထဲမှာ2008ဖွဲ့စည်းပုံကိုထောက်ပြကြပါတယ်ဒါပေမဲ့ကျွန်တော်ကစဉ်းစားမိတာက NLD ပါတီဦးဆောင်တဲ့အစိုးရသည်2008ဖွဲ့စည်းပုံကိုပြင်မယ်လို့တော့ပြောတယ်ဒါပေမဲ့ဒီ2008ဖွဲ့စည်းပုံအောက်မှာပဲမြို့ကောက်ပွဲဝင်ပြီးတော့မဲအများစုနိုင်ရပြီးတော့အစိုးရဖြစ်လာဆိုတော့2008ဖွဲ့စည်းပုံကိုမပြင်နိုင်သေးခင်မှာ2008ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေအတိုင်းလုပ်ရမှာပါ2008ဖွဲ့စည်းပုံကြောင့်2008ဖွဲ့စည်းပုံကြောင့်လို့လက်ညှိုးထိုးနေုံတက်တက်နဲ့တရားဥပဒေစိုးမိုးရေးအခြေအနေမတိုးတက်တာကခိုင်လုံတဲ့အကြောင်းပြချက်လို့ပြောလို့ရပါရဲ့လားဥရောပဆန်အောင်
ဒီနောက်ချက်ဝေဒီဝေချေကဥပဒေမှာဒီလိုတရားထုတ်တော်ချုပ်မှာခန့်ရမယ်တရားသူကြီးရဲ့အရေးချင်းကရှင်နေတဲ့အတိုင်းတရားထုတ်တော်တရားသူကြီးကနားနဲ့ဆောင်ရွက်ခဲ့လို့နောက်ဓမ္မမို့ရင်ဟိုတရားရရှိဒီမို့ဥပဒေရရှိတဲ့ဆယ်နဲ့တောင်းတန်းဆောင်ခဲ့သူဓမ္မမို့တရားထုတ်တော်ရှင်နေအနည်းဆုံးအနည်း20လိုက်ပါဆောင်ရွက်ခဲ့သူလို့ပြောတယ်အခုလက်ရှိဒီလိုဆိုတရားထုတ်တော်ချုပ်မှာဦးဆုံးမြတ်ဦးဆုံးမြတ်ဦးရတဲ့လူကလွင်ချန်နာရီအဲ့ဒီအချက်နဲ့မတိုက်ဘူး။ဒေါ်နီတူစာပဲပြည်နေတဲ့တိုင်းပြည်ကယူတီအလုပ်တော်မှာလေဒေါ်နီတူစာပဲကျွန်တော်တို့အရင်ရှိနေဆိုလို့တရားမှာမပါဘူး။အခုမနေ့တနေ့ကမှပဲတရားတော်နှစ်ယောက်လောက်ခဲတာကိုတွေ့ရတယ်။အဲ့တော့
ဆရာဆရာဦးရောဘ
မန်တိုင်းမှု
ဇာဦးရောဘကျွန်တော်နည်းနည်းဖြတ်မိပြစီ
ကျွန်
တော်ကတော့ဆရာကဒီလူပုဂ္ဂိုလ်ကိုအဓိကပြောတဲ့သဘောရှိပါတယ်ကျွန်တော်ကစနစ်ကိုအဓိကပြောချင်ပါတယ်လူပုဂ္ဂိုလ်တွေကြောင့်ဆိုတာတဲ့ဟိုလူပုဂ္ဂိုလ်တယောက်တည်းနဲ့လည်းဒီကိစ္စကလုံးလို့မရပါဘူးဆိုတော့စနစ်ကိုကတကယ်ကိုခိုင်မာပါရဲ့လားတရားဥပဒေစိုးမိုးရေးတိုးတက်ဖို့ရာအတွက
်တရားဥပဒေစိုးမိုးရေးတို့စနစ်အနေကရတာတော့ခိုင်မာမှုမရှိပါဘူးဘာဖြစ်လို့လဲဆိုတော့တရားကြီးကလည်းအားနေတယ်လို့ဥပဒေအရာရှိပိုင်းကလည်းအားနေတယ်တရားတော်အဖွဲ့ကြီးကလည်းအနေနဲ့မကျန်းကျင်မှုမရှိတဲ့လူတွေနဲ့ပေါင်းဆက်နေရတော့ဘယ်လိုမှတိုးတက်မလာနိုင်ဘူးကျတာပ
ါဟုတ်ကဲ့ပါချက်ဦးသိန်းတောင်းကရောဘယ်လိုမြင်တယ
်ဟုတ်ကဲ့ဗျာဟိုကျွန်တော်သဘောတူပါတယ်ဟိုလူမန်နီယံမှာပေါ့ဗျာကျွန်တော်တို့ကသွားလေသူဥက္ကဋ္ဌယူနေဝင်ပြောရဲပေါ့နော် အခုဟာကျွန်တော်တို့ကပုံစံကြပေါ့နော်ဒီ2000ဖွဲ့စည်းပုံကကျွန်တော်တို့ဟိုခန့်လိုက်တဲ့လူတွေကသူတို့လူတွေဗိုလ်ချုပ်ဟောင်းကြီးစစ်တပ်ကလူတွေဒီလိုလူတွေကိုဘေးစုပ်ပြီးတော့အခြေခံထက်တော့ရဲတပ်ဖွဲ့မှာရောအထူးသဖြင့်အုပ်ချုပ်ရေးဌာနရောတရားရေးဦးစီးဌာနရောစစ်တေတို့ရုံးတော်ဆိုတော့ဒီတမိုးလုံးဆောက်စိတ်ဖြစ်ပြီးတော့တကယ်အည်သွေးနဲ့ပြည့်ဝတဲ့တရားစီရင်ရှိပါတယ်အဲ့လိုလူတွေကနေရာမရဘူးသူတို့လက်တင်ရတော့ခေါ်ပြီးတော့သူတို့နဲ့နှိစက်တဲ့လူတွေထည့်ထားတဲ့အနေထားအရာတရားစွဲဖွဲ့စည်းတကူလုံးတရားဥပဒေစိုးမိုးရေးကိုထမ်းဆောင်နေတဲ့ institution တွေအားလုံးကအည်သွေးမပြည့်မိဘူးလို့ပဲကျွန်တော်ပြောပါမှာ
ဟုတ်ကဲ့ပါခင်ဗျာအခုတည်းဆွေးနွေးမယ့်နောက်သောရှင်တယောက်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရှိတဲ့ကိုသီးလယ်မှုကိုသီးလယ်မှုထိုင်းနိုင်ငံကနေမြန်မာနိုင်ငံတရားဥပဒေစိုးမိုးတိုးတက်လာအောင်ဘယ်လိုအကျတဲရှိနေလဲလို့ဆွေးနွေးကြပါမယ်ခင်ဗျာ
ဒီ2008ချိန်ကဥပဒေကတော့အဓိကလိုအပ်ပါတယ်2008ချိန်ကဥပဒေကိုတော့ပြင်ဆင်မလားအသိရေးဆွဲမလားအဲ့ဒါမှအဓိကမူတည်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ဒေါက်တာဆစ်ကြီးကတော့အတွင်နဲ့អော်နေပါတယ်တော့လက်မှတ်ထိုးကြပါလက်မှတ်ထိုးလက်မှတ်ထိုးခဲ့လို့ရှိရင်ကျွန်တော်တိုင်းရင်းသားဒီစားမှာလက်ရှိအစိုးရစစ်တပ်တွေကနေရာဝင်ယူနေတယ်လက်နက်အင်အားအလွင်အားအတွင်နဲ့နေရာဝင်ယူတာကျွန်တော်တွေ့ရပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ကျွန်တော်အမှန်တမ်းဆိုရင်ကြာကောင်းလို့နော်တိုင်းတော်ခေါင်းဆောင်နေနဲ့အဲ့ဒီကိစ္စကိုနော်တီတီချာချာလေးလာပြီးတော့နော်ဆုံးဖြတ်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါကိုသီးလည်းမှုကျေးဇူးများကြီးတင်ပါတယ်နောက်တစ်ခုတစ်ဆက်တည်းဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုက်မြို့နယ်ကဦးမျိုးမြင့်ပါဦးမျိုးမြင့်သဘောထားဆွေးနွေးပါခင်ဗျာ
2008ရဲ့ဖွဲ့စည်းပုံကိုပဲထောက်ပြလိုပါတယ်အဲ့ဒီကဖွဲ့စည်းပုံကိုမပြင်ပဲနဲ့ကတော့ဒီစီဆောင်သွားလားပြောင်းဆောင်သွားတော့မဟုတ်ဘူးကောက်ကောက်သွားနော်ငါတည်းကောက်ကောက်လိုက်ဆိုတဲ့ပုံစံမျိုးလို့အဲ့ဒီတဲ့အုပ်စုလေးလို့ကတော့တရားဥပဒေစိုးမိုးရေးကဒီတိုက်ရှင်နေမှာပါလို့ထောက်ပြလိုပါတယ်အဲ့ဒီတဲ့
ကျေးဇူးများကြီးတင်ပါတယ်ဦးမျိုးမြင့်ကျော်ဘရော့ဘတ်ဆိုတော့ငင်းချမ်းရေးကိစ္စပြောကြတယ်ငင်းချမ်းရေးတေချာမရသေးဘူးအပြစ်ခတ်ရဆေးရေးခိုင်ခံပုံမှာမရှိဘူးဆိုတော့ဒီအချက်တွေကတရားဥပဒေစိုးမိုးရေးကိုအခိုင်အမာမတည်ဆောက်နိုင်တဲ့နေရာမှာအဓိကဘလောက်ရေးပါတဲ့အခက်ခဏကရှိနေပါလဲကျော်ဘရော့ဘတ
်တရားဥပဒေစိုးမိုးရေးကိုလေအဓိကထားပြီးတော့ဖွဲ့စည်းပုံချေအုပ်ရေးကိုပြင်ဆင်နိုင်မှသာလေမြန်မာပြည်ရဲ့ဒီရေဒီမိုကရေစီရောရှေ့တော့တိုးတက်နိုင်တယ်မဟုတ်ရင်တော့တိုးတက်ဖို့ကြာအခက်အခဲအများကြီးရှိပါတယ
်ဟုတ်ကဲ့ဆိုဆရာဦးသင်းသားကဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးသရွေတရားဥပဒေစိုးမိုးရေးတိုးတက်အောင်မလုပ်နိုင်တော့ဘူးလား
အဲအတိုင်းအတာကြီးပဲပဲရှိမှာပေါ့ဗျာဟိုနော်ဟိုအားကြမှာကြာအပြည့်အစုံတော့မဖြစ်နိုင်ဘူးကြာကျွန်တော်ဘာလို့ဆိုတော့ခုနကဆရာပြောထားတဲ့အထက်မှာပါတယ်လို့လေငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေတရားဥပဒေစိုးမိုးရေးကကောင်းတဲ့ပန်းတယ်ဗျာတရားဥပဒေမစိုးမိုးရင်ရင်းရင်းမရနိုင်ဘူးအဲ့လိုပဲရင်းရင်းမရရင်လည်းကျွန်တော်တရားဥပဒေမစိုးမိုးနိုင်ဘူးအဲ့တော့တရားဥပဒေစိုးမိုးဖို့ကြာတော့တယ်တော့ငြိမ်းချမ်းရေးရဖို့ကြာတော့2000ချိန်ဖွဲ့စည်းပုံရှိအောင်ဥပဒေကြီးဟာအဓိကကြတဲ့ဆက်ထုံးကြီးဖြစ်နေတယ်ပြဿနာရဲ့ပင်မပြဿနာကြီးကဒါဖြစ်နေတော့ကျွန်တော်တို့ကဒီဟူတာပဲပြန်ပြန်ဆိုင်တာပေါ့ဗျာ
ဟုတ်ကဲ့
တော့ဒါကြီးရှင်းနိုင်မှဖြစ်မှာတော့ပဲ
ဟုတ်ကဲ့ကျွန်တော်တခုထောက်ပေးခြင်းပါတယ်ဆိုတော့ကဲဆိုကြပါစို့ပြည်ရေးကြီးကအခုလက်ရှိကပြည်ရေးဝန်ကြီးကိုကော်မတီဥစည်းချုပ်ကတရားခံထားတယ်နော်ဒီတိုင်းမှာကျွန်တော်တို့ရက်တက်ဖွဲ့ရှိတယ်တရားစင်ရေးရှိတယ်ဟလာအချင်းဥစည်းဌာနရှိတယ်စသဖြင့်ကဲဆိုကြပါစို့အဲ့ဒါတွေကိုဒါဝေးဥစည်းချုပ်ကတည်းကမခန့်ပဲနဲ့ဟလာအစိုးရကခန့်အစိုးရကြီးကခန့်တယ်တမရလောက်ကိုအဲ့ဒါတွေလွှဲပေးမယ်ဆိုကြပါစို့တကယ်ပဲတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်လာမယ်လို့ယုံကြည်ပါလားဆရာ
အဲကျွန်တော်တို့ယုံနေလေဗောက်ဆိုတော့ဟိုပထမဦးဆုံးအားဖြင့်တကယ်ကိုဆက်ဆိုင်နဲ့တကယ်နားလေတဲ့လူတွေအောက်ကိုပြည်ညာရဆိုင်ရာအဖွဲ့အစည်းတွေ institution တွေရောက်လာမယ်နောက်တစ်ခါအဲ့လောက်နေတော့မပြီးဘူးကြာအဲ့ဒီထဲမှာရောက်နေတဲ့မိုးကြရွှေကိုတွေတော်တော်ထုတ်အောင်တကယ်ပညာရှင်ပုံပဲနဲ့ဒီနေရာမှာဟိုအကြောင်းမျိုးမျိုးနဲ့လာပြီးတော့ဘိုးဘွားကြလာပြီးတော့ဂျန်တဲ့လူတွေရှိမှပိတ်နေတဲ့လူတွေရှိအဲ့လိုလူတွေဖယ်ပြီးတော့ကျွန်တော်တို့သွားလေသူတပူပြီးတရားရင်ဦးနေဝင်ပြောတယ်လို့ပဲလူမှန်နေရာမှာကျွန်တော်တို့တကယ်ပြန်တည်ဆောက်နိုင်တယ်ဌာနတွေကလည်းပဲတကယ်ရတားအစိုးရတမရရဲ့အုပ်ချုပ်မှုအောက်မှာရှိတယ်ဆိုရင်တော့ဒါတွေဟာအခုအခြေအနေနဲ့အများကြီးတာလာတယ်ကျွန်တော်ယုံကြည်တယ်
ဟုတ်ကဲ့ဥရောပကရောဘယ်လိုမြင်လဲ
ကျွန်တော်အမြင်တွေကလည်းတုံ့ပြန်ကြည့်ကြပါလေကျွန်တော်တို့တရားရေးမြေပေါ်မှာမဆိုင်တဲ့လူတွေကြီးရဲ့နေရာယူထားတဲ့ကျတရားစီရင်ရေးနဲ့ပတ်သက်ရင်ဒီလူတွေရဲ့အမြင်တွေကအင်မတန်မှအဆိုးကိုမြင်နေရတာဘယ်မှာမှမရှိတာကနားလေပေါင်းလေပဲနဲ့ဘယ်သာရသားပြီမယ်လို့ဥရီအတွေ့အကြုံမရှိတဲ့ခါကျတော့ဒီလိုကအချို့ရအကြံပေးတွေပြီးတဲ့အချိန်ပြောတဲ့အချိန်လိုက်ပြီးဆုံးရနေရလို့ဒီကြည့်ဒီလူကအလိုနဲ့လာနေရတယ်အမှုတူကြီးတောင်ကြီးရလို့ဆိုပြီးအကြီးကြီးကြီးတက်သွားရင်လည်းအများကြီးကပေခံနေရတော့ဘာမှအခြေအနေပြောလို့မရှိ
ဟုတ်ကဲ့
မကြမ်းပါဘူး
Okay. Now, the other people of Mekamia, Jango, Muga, Salam, we go back. Kesalai, Suama, the Auris, Muiko, Lubu, Belu, Jadeka, get it to need a little mother.
Okay, Tamacha, Joamis, you know, Pidulu, Tuba, Kuchin, T, Tiasi, and Kesamas, you know. Pilot, Tia Ubrevo, Agumesa, Rumwine, Anashi Pugu, go through a Pubrum, Akura, to do about it. At all, Tia Ubre, Sumuiz, or Pidulu, Tuba, Leve, a Yazuama, Peter, to it. Eri acara imdama yeji deh. Biar jenuru nangai lokal luji bepi, batai lokal luji bepi. Tiada ure semua itu ruah. Semua insafe nih nakkan cintiari, nabiro ma, oh tiada si cintiari be, hobiro ma, batau nakkan ya mle, batau tiada si ya mle suruh ma biove nih. Aye nongga si suya leteka tru, oh nekere pungsan ti, time be kucing ti ni ala ni laya diri suruh sajno tiada tuh.
เดี๋ยวเรื่องสมุยอ่ะเอาเชยไทยกันเลยเบ้โอ้สิ่งนี้ดีที่วุ้นสุดาลูกทัวร์เนี่ยเนี่ยสิ่งนี้เบี้ยวเชียงมาเลยเจ้าเจสุมีอะไรเดี๋ยวมาสไลด์สรุปจันทร์รู้เชยแต่ไม่ได้จะอยากอะไรเสียอุตินตันอุเนี่ยเสียอุรบาสังจันทร์รู้อ่ะช่วงมีก็มีบ้างไหมเสียอุรบาสังยังสุนิบากันไหมเลสิสุยาแต่ตอนตัวมาแต่ตอนลิมเนี่ยเราจะมาดีเลสิสุยาแต่ตอนตัวมาเดี๋ยวเรื่องสมุยดีแท้ปูบีโตเตลลามะลาลาสีบาดีเลยล่ะเสียอุรบาสั
ဒီမျိုးမျိုးခရိုင်အတရားတူကြီးအချိန်ကလာတာနှစ်သိန်းလုံးနေမှရှိတယ်။တက်နေတဲ့ပုံစံနဲ့ငွေကြေးဖောင်းပွားမှုမမတော်နိုင်တဲ့အခါမှာပေါ်တဲ့ပုံပြန်ဖြစ်တယ်။နောက်တစ်ချက်ကပြည်နယ်နဲ့တိုင်းတရားတူကြီးအချိန်မှာကြောင်ကြောက်ကမမမကန်လောက်တာတွေကိုမကြည့်နဲ့တဲ့အမှုတွေတွေကဘယ်လိုတိုင်တယ်ဒါမှအရေးကြီးမပြီးတော့လေပို့စေအဲ့ဒါကိုပြည်နိုင်မှဖြစ်မယ
်။ဟုတ်ကဲ့ပါခင်ဗျာ။ရောက်တဲ့တန်ဦးလက်ရှိဆိုရတဲ့တန်တွဲမှာတရားဥပဒေစုမှုရေးဒီထက်ပိုပြီးတော့ဒုတက်ကောင်းမလာမယ်အလားအလားရှိပါသေးရလားဆရာဘယ်လိုမြင်ပါသလဲ
အလားအလားလည်းရှိတယ်ကျွန်တော်တို့လည်းမျှော်လင့်နေဗျဘာလို့ဆိုတော့ကျွန်တော်တို့27ရာစုပြည်လုံးခုပြန်စပြီးတော့ဒီ6လအတွင်းမှာကျွန်တော်နဲ့သွားလေသူဆရာဥက္ကဋ္ဌပေါ့ဗျာကျွန်တော်တို့တင်းနေတယ်တရားဥပဒေစုမှုရေးနဲ့တရားစီရင်ပြုပြောင်းလိုက်မှုစာတမ်းရှိပါတယ်အဲ့ဒီစာတမ်းကိုကျွန်တော်တို့ထိတ်တိပြင်ဖို့ရှိတယ်အဲ့ဒီတရားစီရင်စနစ်ပြုပြောင်းလိုက်မှုနဲ့ပတ်သက်တဲ့ဟာကိုလက်ခံပြီးတော့တရားကျွန်တော်နိုင်ငံတကာအထွေထွေအကျုံနေနဲ့ဒီသေးသေးနေပေါင်းဆက်ပြီးတော့ပြင်ဆင်နိုင်မယ်ဆိုလို့ရှိရင်တော့အခုချိန်တည်းပို့ပြီးတော့တိုးတက်လာမယ်လားလားရှိတယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါခင်ဗျာကာတွန်းဆရာဆရာရဲ့ကာတွန်းတစ်ခုကျွန်တော်ဒီဟုံးချုပ်လေးပြပြပါစီကာတွန်းထဲမှာရဲတပ်သားနဲ့ရဲစခန်းမှုနဲ့ရှိပါတယ်ရဲတပ်သားကတရားခံတယောက်ကိုဖမ်းလာပါတယ်ဒူးနဲ့စွဲပြီးတော့စခန်းမှုကခုံမှထိုင်နေပါတယ်ရဲတပ်သားကစခန်းမှုကိုအလေးပြုပြီးတော့စီရင်ခံပါတယ်အဓိကတရားခံကိုမိလာပါပြီဆရာတဲ့သူ့လက်ထဲကျိုးနဲ့ဆွဲဖမ်းလာတာကိုရဲစခန်းရဲစခန်းမှုကကြည်ပါတယ်ဗုဒ္ဓောလို့တခွန်းမဲပြောလိုက်နိုင်ပါတယ်ဖမ်းလာတဲ့ရဲတပ်သားဖမ်းလာတဲ့တရားခံကတော့စာရေးထားပါတယ်ကာတွန်းဆရာကတရားဥပဒေစိုးမိုးရေးပါတဲ့တရားဥပဒေစိုးမိုးရေးကိုယ်တိုင်ကတရားခံဖြစ်နေသလားလို့ကျွန်တော်စဉ်းစားမိပါကြောင်းတင်ပြရင်ဒီကနေ့ညအစီအစဉ်ဒီမှာပဲညီကုန်းချုပ်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေနောက်တစ်ပတ်ဒီနေ့ဒီအချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American အတန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အာဖရိကတိုက်အရှေ့တောင်ဘက်ကမ်းလွန်ကျွန်းနိုင်ငံမာဒဂတ်စကာမှာမိုးခေါင်ရေရှားနေဆဲဖြစ်ပြီးကောက်ပဲတိနှံရေးပေါ်လိုအပ်နေဆဲဖြစ်တာကြောင့်အမေရိကန်ဆိုရကအရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.8 သန်းထပ်မံလှူဒန်းလိုက်ပါတယ်။မာဒဂတ်စကာနိုင်ငံအနှံ့ကပြည်သူတသန်းနီးပါးဟာအခုဆိုစားစရာလုံလုံလောက်လောက်မရှိကြပါဘူး။မာဒဂတ်စကာပြည်သူတွေအစိုးဆုံးအခြေအနေကိုရင်ဆိုင်နေရတဲ့အချိန်နိုင်ငံတကာအကူအညီတွေပိုးပြီးလိုအပ်နေတဲ့မှာအခုမိုးခေါင်ရေရှားတန်းခံနေရတဲ့မာဒဂတ်စကာနိုင်ငံအတွက်ဦးစားပေးဆောင်ရွက်နေပါတယ်လို့အမေရိကန်တန်အမတ်ကြီးရောဘတ်ရမဒီကပြောပါတယ်။တမ်မတ်ကြီးရမတ်ဒီကနိုင်ငံတကာအတိုင်းဝိုင်းကကယ်ဆယ်ရေးကူညီတွေပို့ပြီးပေးလာကြစေဖို့လမ်းဖွင့်ပေးတဲ့တရားဝင်အရေးပေါ်ကြေညာချက်တရက်ကိုမာဒဂတ်စကာနိုင်ငံကနေကြေညာခဲ့ပါတယ်။အဲ့ဒီအရေးပေါ်ရမုံငွေတွေကို USAID ရဲ့စားနပ်ရိက္ခာထောက်ပံ့ရေးဌာနခွဲကနေလှူဒန်းခဲ့ပြီးအဲ့ဒီငွေတွေနဲ့စားစရာလုံလောက်အောင်မရှိတဲ့ပြည်သူတွေစီစံနဲ့ပဲတည်စိမ်အပါအဝင်စားနပ်ရိက္ခာပစ္စည်းတွေဝင်ငှားပေးမှာပါ။ 2014ခုနှစ်ကတည်းကစလို့မက်ဒဂတ်စကာနိုင်ငံတောင်ပိုင်းမှာလိုအပ်နေတဲ့အရေးပေါ်အကူအညီတွေပေးရမှာအမေရိကန်ကဥဆောင်ခဲ့ပြီးအမေရိကန်ဒေါ်လာ39သန်းဘူးလှူဒန်းထည့်ဝင်ခဲ့ပါတယ်။ကက်သလစ်ကူညီပေးရေးအဖွဲ့တွေ၊ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP နဲ့တခြားကယ်ဆယ်ရေးအဖွဲ့အသီးသီးနဲ့တခြားအဖွဲ့တွေစီကိုလည်း USAID ကတဆင့်အမေရိကန်အစိုးရကကူညီထောက်ပံ့ခဲ့ပါတယ်။အဲ့ဒီအဖွဲ့အစည်းတွေအားလုံးကလည်းစားနပ်ရိတ်ခါလိုအပ်ချက်ကွာဟမှုကိုဖြည့်ဆည်းပေးနိုင်ရေးမှာတစ်ဖွဲ့ကိုတစ်ဖွဲ့အပြန်အလှန်ပံ့ပိုးကူညီခဲ့ကြပြီးကယ်ဆယ်ရေးလုပ်ငန်းတွေထိရောက်မှုရှိအောင်အတူတကွပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။အဲ့ဒီအဖွဲ့အစည်းတွေကတဆင့်ကယ်ဆယ်ရေးစားနပ်ရိတ်ခါအကူအညီတွေ၊ကောက်တစ်စိုက်ပျိုးနိုင်မဲ့မျိုးစည်တွေ၊လယ်ယာသုံးပစ္စည်းတွေ၊အိမ်မွေးတရိတ်ဆန်တွေနဲ့လေယာလုပ်ငန်းခွင်သုံးတရိတ်ဆန်တွေကိုလေ့ကျင့်သင်ကြားပေးရင်းနဲ့အထူးသဖြင့်အာဟာရအဖြစ်စားတွေကိုအာဟာရချို့တဲ့နေတဲ့ကလေးတွေမိခင်လောင်းတွေနဲ့နှုတ်တိုက်မိခင်တွေအနေနဲ့ငတ်မွခေါင်းပါမှုကအကာအကွယ်နိုင်ဖို့အဓိကထားပြီးအမေရိကန်အစိုးရကထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။မိုးရွာသွန်းမှုနောက်ကျခဲ့တာကြောင့်ကောက်ရိတ်ချင်းကလည်းသတင်း၅ဘက်ကနေ၈ဘက်အထိနောက်ကျသွားနိုင်ပွဲရှိပြီးဒီမိုးကောင်ရေရှားတံကိုခံစားနေကြရတဲ့ပြည်သူတွေကြားမှာနောက်ထပ်စားနပ်ရိတ်ခါထောက်ပံ့ကူညီမှုတွေလိုအပ်လာနေတဲ့အကြောင်း USAID အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Miss Michelle Goddard ကပြောပါတယ်။ကျမတို့ထောက်ပံ့ကူညီမယ်လို့ကြေညာခဲ့တဲ့ American Dollar 1.8 တန်းကိုကမ္ဘာစားနပ်ရိတ်ခါအဖွဲ့ကပေးအပ်သွားမှာဖြစ်ပြီးအဲဒီကတဆင့်မှလူပေါင်း 2,600 အတွက်လိုအပ်နေတဲ့နေ့စဉ်အစားအစာတွေကိုဆက်လက်ထောက်ပံ့ပေးနိုင်သွားမှာဖြစ်ကြောင်း Miss Michelle Goddard ကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။ခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပြီး VOA ရဲ့အာဘမှုကြောင့်သိစေအပ်ပါရခင်ဗျာ။ဗိုလ်တွင်းနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16.25 တို့မှာနားဆင်နိုင်ပါတယ်။မကြာခင်အစီအစဉ်တွေအဆုံးမသတ်ခင်မှာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ခင်ဗျာ
။အမေရိကန်နိုင်ငံထဲကိုတရားမဝင်နေထိုင်မဲ့သူတွေဝင်မလာနိုင်အောင်နဲ့တရားမဝင်နေထိုင်နေကြတဲ့သူတွေကိုနိုင်ငံထဲကနေနှင်ထုတ်မဲ့အသေးစိတ်အစီအစဉ်တွေကိုအမိမြင်လုံခြုံရေးဌာနကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ January 25ရက်နေ့ကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်နှစ်ခုအတိုင်းလက်တွေ့အကောင့်ထဲပေါ်မဲ့ညွှန်ကြားချက်နှစ်ခုကိုအမိမြင်လုံခြုံရေးဝန်ကြီး John Kelly ကအင်္ဂါနေ့ကလက်မှတ်ထိုးထုတ်ပြန်ခဲ့တာပါ။အစီအစဉ်တွေထဲမှာနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေနောက်ထပ်ခန့်အပ်ဖို့အစီအစဉ်အပြင်ဒေသခံအာဏာပိုင်တွေကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေအတိုင်းဆောင်ရွက်ခွင့်ပေးတာတွေပါဝင်သလိုနိုင်ငံထဲကနေချက်ချင်းဦးစားပေးနှင်ထုတ်မဲ့သူစီရင်ကိုလည်းထပ်တိုးထုတ်ပြန်ခဲ့ပါတယ်။သတင်းမီဒီယာတွေဟာအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအမည်တပ်ပြောနေတဲ့အပေါ်အင်မီရောပြောခွင့်ရသူရှွန်စပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားခဲ့ပြီးတော့တချို့သတင်းဌာနတွေကရည်ရွယ်ချက်ရှိရှိနဲ့မမှန်ကန်မမျှတတဲ့သတင်းတွေကိုထုတ်ပြန်နေတယ်လို့ပြောခဲ့ပါတယ်။သတင်းမီဒီယာတွေအနေနဲ့အကောင့်ပြောခံခြင်းရင်အကောင့်လုတ်ပြဖို့လိုမယ်လို့သူကဆိုခဲ့ပါတယ်။တချို့သတင်းဌာနတွေဆိုရင်လက်တွေ့ဖြစ်နေတဲ့အခြေအနေနဲ့ပြောင်းပြန်မမှန်ကန်မမျှတစွာရေးသားဖော်ပြနေတယ်လို့လည်းအင်မီရောပြောခွင့်ရသူကဆွဆွဲခဲ့ပါတယ်။မောင်တော်မြို့နယ်လူဖမ်းပြင်ရွာရဲ့တောင်ဘက် guide 300အကွာကကွင်းပြင်တစ်ခုမှာသတင်းရရှာဖွေရမှာမြုပ်နှံထားတဲ့အမျိုးသားအလောင်း1လောင်းအမျိုးသမီးအလောင်း3လောင်းစုစုပေါင်း4လောင်းတွေ့ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာအင်္ဂါနေ့ညနေပိုင်းကခေတ္တဖော်ပြခဲ့ပါတယ်တချိန်တည်းမှာပဲဒီရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်နေတဲ့အစိုးရရဲ့ဆောင်ရွက်မှုတွေဟာလုံလောက်မှုမရှိဘူးလို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကဝေဖန်ခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံထဲမှာအမျိုးသားကော်မရှင်3ခုဖွဲ့စည်းစုံစမ်းနေပေမဲ့တိကျလွတ်လပ်မှုမရှိသလိုယုံကြည်လာရောက်ရလောက်တဲ့အနေအထားမရှိတာကြောင့်အမှန်တရားနဲ့မျှတတဲ့အဖြေထွက်လာမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်ဗမ်မလိုက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက် Amnesty ရဲ့ February 27ရက်နေ့ထုတ်ပြန်ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီယာဒီကနေ့မှာတော့ကောက်ဆစ်ဘဇားမှာရှိတဲ့ဒီရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုထပ်မံသွားရောက်ဖို့ရှိပြီးတော့ဒေသခံတွေနဲ့လည်းတခါကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။နိုင်ငံကသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်ကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက်အစီအစဉ်တွေကိုမနက်6နိုင်နဲ့9နိုင်အထိလိုင်းနမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.